Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VO American တန်ရဲ့2016ခုနှစ်ဇူလိုင်လ28ရက်ကြာတာရီနေ့ည9:00ကနေ 10:00 အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line to meter 25 32 50နဲ့ Line lat meter 190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမတ်သိငင်ထိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြေညာပါပါ။အမေရိကန်သမ္မတဖြစ်ဖို့ရာ Hillary Clinton ထက်အရေးချင်းပိုပြီးပြည့်ဝတယ်လို့မရှိဘူးလို့သမ္မတဘရက်အိုဘားမာကပြောလိုက်ပါတယ်။နိုင်ငံလုံးဆိုင်ရာ Democratic Committee DNC Computer Server တွေကရထားတာလို့ဆိုတဲ့အသံဖမ်းယူချက်29ခုကို WikiLeaks ကဖွင့်ချလိုက်ပါတယ်။နိုင်ဂျာရန်ဆွေးနွေးပွဲတတိယနေ့မှာ Federal ပြည်ထောင်စုအမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာအခြေခံမူတွေကိုဆွေးနွေးကြပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။အခုညပိုင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းလှော်တွေထဲမှာတော့မြန်မာနိုင်ငံကိုရောက်နေတဲ့အမေရိကန်တန်မတ်ကြီးနဲ့ VOE တို့တီးတန့်တွေ့ဆုံကမ်းမှာတန်မတ်ကြီးကမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပတ်သက်လို့ဘာတွေပြောခဲ့ပါသလဲ
What I hear from the ones I've spoken with they want peace. You know, people have suffered in this country for too long because of this fighting.
တန်မတ်ကြီးမာစီယာကမြန်မာနိုင်ငံမှာငြိမ်းချမ်းရေးကိုကြဲကြဲပြန့်ပြန့်လှူလာနေကြတဲ့အကြောင်းပြောသွားခဲ့တာကိုနားဆင်ရမှာဖြစ်တယ်လို့မနေ့ဖန်နေပြီးတော့မှအပြစ်ချက်လက်မှတ်မထိုးရသေးတဲ့အဖွဲ့အစည်းကတာဝန်ရှိသူတွေနဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံကြဖို့ရှိပါတယ်။ရန်ကုန်မြို့ကအထက်မြင့်အစအုပ်တွေစောက်လို့ရေးမှအစိုးရလွှတ်တော်စီစရေးကော်မတီနဲ့စီးပွားရေးလုပ်ငန်းရှင်တွေတွေ့ဆုံတဲ့လို့စီးပွားရေးပညာရှင်တွေကသုံးသပ်ထားပါတယ်။ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုနားဆင်ကြရမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကကြီးညာပါမယ်ရှင
်။အမေရိကန်သမ္မတတော်ဝင်တွေဟီလာရီကလင်တန်ထက်ပိုပြီးရည်ချင်းပြေးွားတဲ့တခြားအမျိုးသားဒါမှမဟုတ်အမျိုးသမီးတူမရှိဘူးလို့လက်ရှိသမ္မတဘရက်အိုဘားမာကပြောလိုက်ပါတယ်။ပန်ဆယ်ဗီးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့မှာကျင်းပနေတဲ့ဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာပါတီညီလာခံမှာတတိယနေ့ကြာသပတေးနေ့ညကမိန့်ခွန်းပြောတဲ့အထဲသမ္မတအိုဘားမာကအဲဒီလိုပြောသွားတာပါ။သူအစိုးရလက်ထက်အောင်မြင်မှုတွေကိုမစ္စတာအိုဘားမာကအထင်ရှားထည့်သွင်းပြောဆိုသလိုမစ္စစ်ကလင်တန်ဟာနောက်ခံအခြေအနေမျိုးမျိုးရှိတဲ့လူတွေအားလုံးအတူတကွလှုပ်ဆောင်ကြရင်တိုင်းပြည်ဟာပိုကောင်းမယ်ဆိုတော့ကိုယုံကြည်တဲ့သမ္မတအလောင်းဖြစ်တယ်လို့ပြောပါတယ်။ဒီနှစ်ဒီရွေးကောက်ပွဲမှာအစိုးမြင့်တန်တရားတွေစိုးရိမ်ထိတ်လန့်မှုတွေကိုဖယ်ရှားပြီးကျွန်တော်တို့မှရှိတဲ့အကောင်းဆုံးကိုပေါ်ဆောင်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့နောက်တက်မဲ့သမ္မတအဖြစ်ဟီလာရီကလင်တန်ကိုရွေးကောက်တင်မြှောက်ဖို့ဒီကြီးမြတ်တဲ့နိုင်ငံရဲ့ဆွမ်းဆောင်နိုင်စွမ်းပေါ်မှာကျွန်တော်တို့ယုံကြည်စေပဲဆိုတာကဘာကိုပြဖို့ကျွန်တော်နဲ့အတူပူးပေါင်းပါဝင်ကြပါလို့ပန်ကြားပါတယ်ဆိုပြီးသမ္မတအိုဘားမာကပြောသွားပါတယ်။ဟီလာရီကလင်တန်ဟာသူနဲ့ပြိုင်မဲ့ဖြစ်တဲ့ Republican သမ္မတလောင်း Donald Trump နဲ့လုံးဝမတူဘဲ Donald Trump ကရွေးကောက်တင်မြှောက်ခံရဘူးသူမဟုတ်ဘူးလို့ Mr. Obama ကဆိုပါတယ်။သူ့ရဲ့ပထမအဆိုရတန်းအတွင်းမှာနိုင်ငံခြားရေးဝန်ကြီးလှုပ်ခဲ့တာအပါအဝင် Mrs. Clinton ရဲ့အတွေ့အကြုံတွေကိုလည်းထည့်ပြောသွားပါတယ်။ဘာဒီညီလာခံနောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့ညမှာတော့ Hillary Clinton ကိုယ်တိုင်မိန့်ခွန်းပြောဖို့ရှိပါတယ်
။ Democratic Party သမ္မတလောင်း Hillary Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ယူခြင်းကဖျက်ပစ်လိုက်တဲ့ email တွေကိုရှာဖို့ Clinton ရဲ့ကိုယ်ပိုင် email server ကို hack လုပ်ပါလို့ရုရှားကိုသူကတိုက်တွန်းတာဟာထင်းကိုလောင်ပြောင်ပြီးပြောတာပါလို့ Republican သမ္မတလောင်း Donald Trump ကပြောဆိုလိုက်ပါတယ်။ American သမ္မတရွေးကောက်ပွဲမဲဆွယ်မှုအပြင်းအထန်ဖြစ်နေတဲ့ကာလမှာသူတို့အဆိုအဖြစ်ကလင်တန်အပေါ်စိုက်ပါတရှိုးလုပ်ဖို့ထရမ့်ကတိုက်တွန်းနေဆိုပြီးကလင်တန်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့နဲ့အမျိုးသားလုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေကထရမ့်ကိုပြစ်တင်ရှုံချနေကြတာဖြစ်ပါတယ်။ဒါပေမဲ့လည်း Fox ရုပ်သံသတင်းဌာနရဲ့ Fox and Friends အစီအစဉ်ရဲ့တွေ့ဆုံမေးမြန်းခန်းမှာဒါနဲ့ပတ်သက်ပြီးမေးမြန်းတာမှာတော့ Mr. Trump ကသူ့အနေနဲ့ထင်းကိုလောင်ပြောင်ပြီးပြောခဲ့တာသာဖြစ်ပါတယ်လို့ဖြေကြားခဲ့ပါတယ်ရှင်။
နိုင်ငံလုံးဆိုင်ရာ Democratic Committee DNC ရဲ့ Computer Server တွေကနေရထားတာလို့ဆိုတဲ့အသံဖမ်းယူထားမှုပေါင်း29ခုကို WikiLeaks ကဗိုလ်တူးနေမှာထုတ်ပြန်လိုက်ပါတယ်။ DNC Committee ဝင်9ယောက်ရဲ့ email တွေကနေမူပွားယူထားတာဖြစ်ပုံရတဲ့အဲ့ဒီအသံဖမ်းယူချက်တွေမှာ Democratic Party ပေါ်မှာ Bernie Sanders ရဲ့ဩဇာလွှမ်းမိုးမှုကိုမကျေနပ်ကြတဲ့ပါတီတွင်တာဝန်ရှိသူတွေရဲ့ပြောဆိုချက်တွေလည်းပါဝင်ပါတယ်။အဲ့ဒီထဲမှာပြောထားသူတူကဆိုရင်ဒီမိုကရက်တစ်နိုင်ငံလုံးဆိုင်ရာပါတီညီလာခံမှာ Vermont ထက်လွတ်တော်မှ Bernie Sanders ကိုမိန့်ခွန်းမပြောစေခြင်းပဲ2016ခုနှစ်ပါတီရဲ့မူဝါဒတွေအတွက်ဆန်ဒါစ်ရဲ့ရွေးချယ်ချက်တွေကိုစန့်ကျင်တယ်လို့သတင်းတွေကပြောပါတယ်။အခုထုတ်ပြန်ချက်ဟာပြီးခဲ့တဲ့ရက်နေငယ်အတွင်းဆိုရင်ဒုတိယမြောက်ထုတ်ပြန်မှုပါ။ဒီမိုကရက်တစ်ပါတီညီလာခံပတိုင်ငင်လေးမှာအီးမေးလ်ပေါင်း2000ကိုထုတ်ပြန်လိုက်တာကြောင့် DNC ဥက္ကဋ္ဌဖြစ်သူလွှတ်တော်အမတ် Debbie Wasserman Schultz နှုတ်ထွက်ပေးလိုက်ရပါတယ်။ဘယ်သူဘဝဆိုတာထုတ်မပြောတဲ့သတင်းရင်းမြစ်တွေနဲ့ဖွင့်ထုတ်ဖောက်ချသူတွေစီကမူရင်းအထောက်အထားတွေကိုထုတ်ပြန်တဲ့ WikiLeaks အဖွဲ့ဟာအခုကိစ္စမှာလည်းသူတို့ရဲ့သတင်းရင်းမြစ်ကိုထုတ်မပြောဘဲနဲ့ထုတ်ပြန်လိုက်တာပါ။email တွေဟာ2015ခုနှစ်ဇန်နဝါရီလကနေဒီနှစ်မေလအထိ18လကြာကာလအတွင်းပို့ခဲ့တဲ့ email တွေဖြစ်ပါတယ်။သူတို့ရဲ့ email စနစ်ကိုဖောက်သွင်းခံရတဲ့အကြောင်းပြီးခဲ့တဲ့ဇွန်လမှာ DNC ကကြေညာပါတယ်။ အီးမေးလ်စနစ်ကိုပေါက်ထွင်းသူတွေဟာရုရှားမှာအခြေစိုက်တဲ့ဟက်ကာတွေဖြစ်တယ်လို့ဒီမိုကရက်တစ်တာဝန်ရှိသူတွေကအဲ့ဒီအချိန်တုန်းကပြောခဲ့ပါသေးတယ်
။တူရကီနိုင်ငံမှာစစ်ဖက်ဝန်ထမ်း2400ကျော်ကိုထုတ်ပြစ်လိုက်အပြီးနောက်တစ်ရက်မှာအခြေအနေကိုပြန်လည်ထိန်းသိမ်းနိုင်ရေးစ조사ဖို့စစ်ကောင်စီအစည်းအဝေးတစ်ရက်ကိုကမန်းကရန်ပဲခေါ်ယူကျင်းပပါတယ်။တူရကီစစ်ဖက်ရဲ့ထိတ်တန့်အရာရှိပေါင်း358ဦးထက်ကထပ်ဝံနေပါဖြစ်တဲ့ကြီးတက်တဲ့ရေတပ်ဗိုလ်ချုပ်ကြီး149ယောက်နေရာကိုအစားထိုးဖို့စစ်ဖက်ခေါင်းဆောင်တွေလှုပ်ကြရမှာပါ။အဲ့ဒီဗိုလ်ချုပ်ကြီးတွေကိုဇူလိုင်လ15ရက်နေ့ကမအောင်မမြင်ဖြစ်ခဲ့တဲ့ဆင်အာနာသိမ့်ဖို့စ조사မှုမှာပါဝင်ခဲ့တယ်ဆိုတဲ့တန်တရားနဲ့ထုတ်ပြစ်လိုက်တာဖြစ်ပါတယ်။ဒီကနေ့မနေ့အစောပိုင်းကကျင်းပတဲ့အစည်းအဝေးကိုတော့ဝန်ကြီးချုပ်ဘိုင်နာလီယေဒရင်နဲ့တရကီစစ်တပ်ကြီးရေလေတပ်မှုကြီးတွေတက်ရောက်ကြပါတယ်။အရာရှိငယ်တွေကိုထိပ်ပန်းရာထူးအဆင့်နေရာအသီးသီးမှာစစ်ကောင်စီကတိုးမြှင့်ခံထားပွဲရှိပါတယ်။ရုပ်သံသတင်းဌာနသတင်းစာနဲ့သတင်းလုပ်ငန်းပေါင်း132ခုကိုလည်းတရကီအစိုးရကပိတ်ပစ်ခဲ့ပါတယ်။သတင်းမီဒီယာလုပ်ငန်းတွေအပေါ်အခုလိုအရှိန်မြင့်နှိပ်ကွပ်လာတာကိုအမေရိကန်ခြေဆိုင်သတင်းလွှတ်လပ်ခွင့်လှုပ်ရှားနေတဲ့အဖွဲ့နှစ်ဖွဲ့ကအပြင်းအထန်ဝေဖန်ပါတယ်။သတင်းမီဒီယာလုပ်ငန်းတွေကိုပိတ်ပစ်ပြီးသတင်းထောက်တရားစင်ကျော်ကိုဖမ်းဆီးထားတဲ့အပေါ်သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ နဲ့ Freedom House အဖွဲ့တို့ကစိုးရိမ်ကြောင်းထုတ်ဖော်ပြောဆိုကြပါတယ်ရှင
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေကြာသပတိညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ကချင်ပြည်နယ်မိုင်းကြားမြို့မှာကျင်းပနေတဲ့အတိုင်းအတာပေါင်းစုမျက်နှာစုညီအစည်းအဝေးတတိယနေ့ဒီကနေ့မှာတော့ဖက်ဒရယ်ပြည်ထောင်စုအမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာအခြေခံမူတွေကိုဆွေးနွေးကြတယ်လို့ဆွေးနွေးပွဲတက်နေသူတွေကပြောပါတယ်။အဲဒီအခြေခံမူတွေမှာဖက်ဒရယ်ပြည်ထောင်စုတမတော်ဖွဲ့စည်းဖို့ပြည်ထောင်စုတမတော်ကိုအရက်ဖက်အုပ်ချုပ်ရေးအောက်မှာထားဖို့ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေနဲ့နိုင်ငံသားတွေကိုကာကွယ်ရေးအပါအဝင်အခြေခံအချက်ဆက်ချက်ပါတယ်လို့ချင်းမျိုးသားတပ်ဦး CNF ကဒေါက်တာဇလိုင်းလျံမုံစာခေါင်ကပြောပါတယ်ဆွေးနွေးချက်အသေးစိတ်တွေကိုတော့မထုတ်ပြန်သေးပါဘူးဒီကနေ့ဆွေးနွေးတဲ့လူညွှန်းဆိုင်ရာကိစ္စတွေဟာတိုင်းရင်းသားတွေရေးဆွဲထားတဲ့ Federal ပြည်ထောင်စုသမ္မတမြန်မာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုညညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ရဲ့လုပ်ငန်းကော်မတီကပြင်ဆင်ထားတဲ့စာတမ်းအပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရဲ့အလို့ယုံဆွေးနွေးပွဲကနေရလာတဲ့စာတမ်းတစ်ခုတွေနဲ့ကိုက်ညီတဲ့အချက်တွေကိုပေါင်းပြီးတော့မတူတဲ့အချက်တွေကိုပြန်ပြီးဆွေးနွေးတာဖြစ်တယ်လို့ကရင်မျိုးသား CEO KNU ကဖရိုစောကွယ်ထူးဝင်းကပြောပါတယ်ဒီလကံကိုအရင်တုန်းကတော့ဒီလ29ရက်နေ့ဒီပဲကျင်းပဖို့စီစဉ်ထားတာဖြစ်ပေမဲ့ထပ်ပြီးဆွေးနွေးဖို့လိုအပ်တာကြောင့်နောက်ထပ်တစ်ရက်ထပ်တူထားပါတယ်
။ပြင်သစ်နိုင်ငံမှာဒီသတင်းပါအစောပိုင်းကခရီးရန်ဖုံးတော်ကြီးတဦးတေဆုံးခဲ့ရတဲ့ခရီးရန်ဖျားချောင်းဝင်ရောက်တိုက်ခိုက်ခံရမှုမှာပါဝင်ပတ်သက်သူဒုတိယအမျိုးသားဘသူဖြစ်တယ်ဆိုတာကိုပြင်သစ်ရဲတွေကတရားဝင်ထုတ်ဖော်ပြောဆိုလိုက်ပါတယ်။ပြင်သစ်နိုင်ငံအရှေ့ပိုင်းမှာမွေးဖွားခဲ့သူအသက်19နှစ်အရွယ်အဗ်ဒဲမာလစ်ဖယ်ဒီယွန်ဟာဆိုရဲစီးရီးယားနိုင်ငံကိုတွားရောက်ဖို့ကြိုးစားခဲ့ပြီးတဲ့နောက်မှာအာဏာပိုင်တွေကသူ့ကိုသတိထားသိရှိထားသူလည်းဖြစ်ပါတယ်။သူ့ရဲ့မိခင်ဖြစ်သူစီကနေရတဲ့မျိုးဗီဇ DNA နမူနာနဲ့သူဘသူဖြစ်တယ်ဆိုတာကိုဖော်ထုတ်နိုင်ခဲ့တာဖြစ်ပါတယ်။ပြင်သစ်နိုင်ငံမြောက်ပိုင်းကခရီးရန်ဖျားချောင်းမှာပြီးခဲ့တဲ့အင်ကာနီမနက်ခင်းလူရုစုဝေးဆူတောင်းပွဲကျင်းပနေချိန်မှာဖယ်ဒီယွန်နဲ့အသက်19နှစ်အရွယ်ကာမာရှိတို့ဝင်ရောက်လာတာဖြစ်ပြီးအသက်86နှစ်အရွယ်ဖုံးတော်ကြီးကိုလဲလီတက်ဖြတ်ပြီးလူ9ဦးကိုတစ်စက္ကန့်အဖြစ်ခေါ်ယူခဲ့တာဖြစ်ပါတယ်။ရဲကပြစ်ခတ်တာကြောင့်သူတို့နှစ်ဦးလုံးသေဆုံးခဲ့ပြီးတစ်စက္ကန့်တဦးကတော့အဆိုးရင်ရတဲ့အခြေအနေမှာရှိနေပါတယ်။ကာမာရှိဟာအကြမ်းဖက်မှုနဲ့ဆက်ဆက်တဲ့ဆွဲဆိုချက်နဲ့အမှုရင်ဆိုင်နေရသူဖြစ်ပြီးဖျားချောင်းနဲ့ဝင်ပြီးတိုက်ခိုက်ချိန်မှာသူ့ရဲ့သွားလာမှုတွေကိုခြေရခံနိုင်တဲ့လျှက်စစ်အချက်ပြအခြေချင်းကိုဝတ်ထားတာလည်းဖြစ်ပါတယ်။ဒီတိုက်ခိုက်ခဲ့သူနှစ်ဦးတို့ကအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့အလံကိုကန်ဆောင်ထားပြီးအဖွဲ့ခေါင်းဆောင်အဘူဘေကာ L ဘာဒါဒီကိုတစ်ဆာခံကြောင်းပြောဆိုနေတဲ့ဗီဒီယိုဖိုင်တစ်ခုကိုလည်းဂျီဟတ်စစ်သွေးကြောင်အဖွဲ့ IS ကဖြန့်ဝေခဲ့ပါတယ်ရှင်
။ကမ္ဘာလေတုထဲကိုတရုတ်ဒုံးရင်တစ်စင်းပြောင်းဝင်လာတာကနေမျှော်လင့်မထားတဲ့အလင်းတန်းကြီးပေါ်လာတာကိုအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကဒေသခံတွေတွေ့ခဲ့ကြရပါတယ်။တရုတ်နိုင်ငံက CZ7 ဒုံးရင်ဟာကမ္ဘာလေတုထဲကိုပြောင်းဝင်လာခဲ့တယ်လို့အမေရိကန်မဟာဗျူဟာကုကဲမှုဌာနချုပ်ပြောခွင့်ရအမျိုးသမီးဂျူလီဇိုင်ဂန်ဟွန်က AP သတင်းဌာနကိုပြောပါတယ်။ဒါပေမဲ့လည်းဒုံးရင်ဟာမြေပြင်ပေါ်ကအများပြည်သူအတွက်အန်ဒရယ်ဖြစ်နိုင်တဲ့အခြေအနေရှိခဲ့သလားဆိုတာကိုတော့သူကမပြောပါဘူး။အဲဒီစားပြုတ်အစိုးရကိုပဲနောက်ထပ်မေးခွန်းတွေမေးကြဖို့ပြောသွားပါတယ်။အဲဒီအရာဟာဇွန်လ15ရက်နေ့ကပြစ်လွတ်လိုက်တဲ့ဒုံးရင်ကအပြည့်အစည်အပိုင်းအစဖြစ်မယ်လို့ မက်ဆာချူးဆက်ပြည်နယ်ကင်မရစ်မြို့က Harvard Smithsonian အာဂါဒယူဘဗီရာဌာနကနှက်ခတ်ပညာရှင် Jonathan McDowell က Twitter မှာခန့်မှန်းရေးထားပါတယ်။ဒုံးရည်ပျက်စီးဟာယူတာပြည်နယ်ကောင်းကင်ကနေလေထုထဲပြောင်းဝင်လာတာဖြစ်ပေါ်ရှိပြီးတနာယီကိုကီလိုမီတာ 2,900 အမြန်နှုန်းရှိနိုင်တယ်လို့နှက်ခတ်ပညာရှင် McDowell က Los Angeles Times သတင်းစာကိုပြောပါတယ်။ညကောင်းကင်မှာအဲ့ဒီဒုံးရည်အပိုင်းဆောက်ဝင်လာတာကိုရိုက်ယူထားတဲ့ဗီဒီယိုတွေကိုလူများပြားကလူမှုကွန်ရက်မီဒီယာတွေပေါ်မှာတင်ခဲ့ကြပါတယ်။
ပေါ်ရဟမင်းကြီးတည်င်းတုံးတဲ့ဗာတီကန်နန်းတော်ကအစ်မြင့်တာဝန်ရှိသူတို့ကိုနှစ်ပေါင်းများစွာကြားနေပြီဖြစ်တဲ့လိမ့်ပိုင်ဆန်ရစော်ကားမှုဆန်ရဆွဆွဲချက်တွေနဲ့စုံစမ်းစစ်ဆေးနေတယ်လို့ဩစတြေးလျအာဏာပိုင်တွေကပြောပေမဲ့လို့အခုချိန်ထိတော့ဆွဲချက်တင်တဲ့အဆင့်မရောက်သေးပါဘူး။ဒါဟာစုံစမ်းစစ်ဆေးခဲ့တဲ့ကိစ္စတစ်ခုဖြစ်ပြီးစုံစမ်းစစ်ဆေးနေဆဲပါပဲလို့ဗစ်တိုးရီးယားပြည်နယ်ရဲချုပ် Graham Ashton ကဩစတြေးလျအတန်လွှင့်ကော်ပိုရေးရှင်း ABC ကိုဗုဒ္ဓဟူးနေ့မှာပြောပါတယ်။ဗာတီကန်နန်းတော်ရဲ့ဗန္ဓာရေးဆိုင်ရာအကြီးအကဲဘုန်းတော်ကြီး George Pell ကိုလူနှစ်ယောက်ကဆွဆွဲတာကနေတစိမ့်တစ်ပိုင်းအဖြစ်တီးစုံစမ်းစစ်ဆေးမှုဖြစ်လာတာပါဘုန်းတော်ကြီး George Pell ဟာ1980ပြည်နှစ်နှောင်းပိုင်းတွေတုန်းကဩစတြေးလျနိုင်ငံ Victoria ပြည်နယ် Ballarat မြို့ကရေကူးကန်တစ်ခုမှာသူတို့ကိုပို့တက်ခဲ့တယ်ဆိုပြီးအခုအခါမှာအသက်40ကျော်အရွယ်တွေရောက်နေပြီဖြစ်တဲ့လူနှစ်ဦးကဆွဆွဲထားတာပါဘုန်းတော်ကြီး Pell ကတော့အဲ့ဒီဆွဆွဲချက်တွေကိုပြက်ပြက်သားသားညင်းပါတယ်ဒီဆွဆွဲချက်တွေဟာ ABC ကကြံစီလှုပ်ဆောင်ပုံရတဲ့နာမည်ဖြစ်ချင်တဲ့လောက်ရတခုတည်းမပို့ဘူးလို့ဖုန်းတော်ကြီးရဲ့ယုံကထုတ်ပြန်ချက်တခုမှပြောဆိုထားပါတယ်ရှင်
။ဘရာဇီးနိုင်ငံ Rio de Janeiro မြို့တော်မှာကျင်းပမဲ့ Olympic အားကစားပွဲတော်မှာဝင်ရောက်ရှင်ပြိုင်ဖို့ရောက်နေတဲ့ Australia အားကစားအသင်းဟာ Olympic အားကစားရွာတွေကသူတို့နေရာမဲ့အခန်းတွေကိုဝင်နိုင်တဲ့အခြေအနေမျိုးမရှိတာနဲ့ရဲ့တော်ကြာကြုံခဲ့ရပြီးတဲ့နောက်အခုတော့အခန်းတွေမှာဝင်နေလို့ရသွားပါပြီ။သူတို့နေရာမဲ့အိမ်ခန်းတွေရဲ့အခြေအနေဟာအားကစားသမားတွေအတွက်ဘေးကင်းလုံခြုံမှုမရှိဒါမှမဟုတ်အဆင်သင့်မဖြစ်သေးဘူးဆိုတာဩစတြေးလျအားကစားအဖွဲ့ကလွန်ခဲ့တဲ့ရက်အနည်းငယ်မှာတရားဝင်ကြေညာချက်တစောင်ထုတ်ထားတယ်လို့ဒေတာတွင်းသတင်းတွေကပြောပါတယ်ဖြစ်ခဲ့တဲ့အခြေအနေတချို့ကတော့ရေပိုက်တွေယူတာတန်းစင်ခန်းတွေကပိတ်ဆို့နေတာနဲ့ဝါယာကြိုးတွေထွက်နေတာမျိုးပါလျှက်စစ်တားအားနဲ့ရေပေးစနစ်တွေကိုစနစ်တကျစစ်ဆေးအတည်ပြုတာမျိုးမလုပ်ဘဲအခန်းတချို့ကိုလွှဲပြောင်းပေးခဲ့တယ်ဆိုတာအိုလံပစ်အားကစားပွဲစီစဉ်သူတွေကဝန်ခံပြောဆိုပါတယ်ပြင်ဆင်တဲ့လုပ်ငန်းတိုးတက်မှုအပေါ်ဩစတြေးလျအားကစားအဖွဲ့ခေါင်းဆောင်ကချီချူပြောဆိုပြီးပြဿနာတွေပြည်လည်သွားပြီးချိန်မှာတော့နေရာထိုင်ခင်းတွေဟာသူရောက်ခဲ့ဘူးသူများထဲမှာအကောင်းဆုံးပါပဲလို့ဆိုပါတယ်။ဥလံပင်အားကစားပွဲတွေကိုဩဂုတ်လ9ရက်နေ့မှာစပြီးကျင်းပဖို့အစီအစဉ်ထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာတည်တံ့ပြီးတဲ့ဟာအခိုင်အမာပြဋ္ဌာန်းထားတဲ့ဥပဒေရဲ့တစိတ်တပိုင်းဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံကြားရေးဌာနပြောခွင့်ရကအဒီကနေ့ပြောပါတယ်။နူဆာကံပန်ကန်ကျွန်းပေါ်ကအကျဉ်းထောက်မှာမူရီစီဝါမှောင်ကူရောင်းဝယ်သူတွေကိုတနက်နေ့ပြစ်ပြီးတည်တံ့စီရင်ဖို့ပြင်ဆင်တာတွေလုပ်နေတာနဲ့အမျှတည်တံ့ပြစ်ပေးတာကိုရပ်ဆိုင်ဖို့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးနဲ့ဥရောပသမဂ္ဂ EU တို့ကပန်ကြားထားတာကိုအင်ဒိုနီးရှားကပယ်ချလိုက်တာပါ။တည်တံ့ချမှတ်တဲ့အမှုတွေမှာပွင့်လင်းမြင်သာမှုအားနည်းပြီးအယူခံဝင်ခွင့်အပါအဝင်မျှတတဲ့တရားစီရင်မှုရပိုင်ခွင့်နဲ့မကန့်ညီတာကြောင့်ကုလသမဂ္ဂလူ့ခွင့်ရေးရုံးအနေနဲ့အထူးပဲစိုးရိမ်နေလို့ကော်မရှင်နာမင်းကြီးဇာယစ်ရိုင်ယက်အယ်ဟူစိန်ကပြောတာပါ။တည်တံ့စီရင်တာကိုချက်ချင်းဆိုင်ငံ့ထားပေးဖို့သမ္မတဂျိုကိုဝီဒူဒူအစိုးရကိုမစ္စတာအယ်ဟူစိန်ကတောင်းဆိုထားပါတယ်။တည်တံ့ပြစ်ပေးတာဟာလူသားကုန်သိက္ခာကိုညှင်းပယ်တာကြောင့်လက်ခံနိုင်ပေါ်ရာမရှိဘူးလို့ EU ကလည်းပြောပါတယ်ခင်ဗျာ။
2016ခုနှစ်ဇူလိုင်လ28ရက်ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကြီးညာပေးခဲ့ကြတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပါတော့မယ်ရှင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းတွေမှာအမေရိကန်ပြည်ထောင်စုအနေနဲ့ဝင်ရောက်ဆွတ်ဖက်တာမျိုးမလုပ်ချင်ပေမဲ့အခုချိန်မှာငြိမ်းချမ်းရေးအတွက်အခွင့်အလမ်းကောင်းကြီးဖြစ်တယ်ဆိုတာကိုတော့ပြောဆိုအသိပေးလိုတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ဂျီစကော့မာစီယာက VOA ကိုပြောပါတယ်။တိုင်းရင်းသားတွေရဲ့ငြိမ်းချမ်းရေးကြိုးပမ်းမှုဆိုင်ရာအခြေအနေတွေနဲ့ပတ်သက်လို့တန်မတ်ဂျီကိုကိုသားညွန့်ဦးကတွေ့ဆုံမေးမြန်းထားပါတယ်ရှင်။
Yeah, another question about the peace process.
မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့မျိုးသားချင်းကြားစီလုပ်ငန်းစဉ်တွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ကထောက်ခံကူညီပါတယ်လို့အမြဲပြောလို့ရှိပါတယ်။အခုဒီလုပ်နေတဲ့လုပ်ငန်းစဉ်တွေကိုဘယ်လိုများအခုကူညီပေးနေပါလဲ?
Well, what we've said consistently to the government, to the ethnic groups is
အစိုးရကရောတိုင်းရင်းသားအဖွဲ့အစည်းတွေကပါကျွန်တော်တို့ဘက်ကတတ်မှတ်ထဲပြောခဲ့ပါတယ်။ဒါခင်ဗျားတို့ကိုယ်တိုင်လုပ်ရမယ့်မြန်မာလူထုကိုယ်တိုင်ဥဆောင်လုပ်ရမယ့်လုပ်ငန်းစဉ်ဖြစ်ပါတယ်။ဒီပေါ်မှာကျွန်တော်တို့ဘက်ကမဆော့ဖက်လို့ပါဘူး။ကျွန်တော်တို့ကူညီနိုင်တဲ့အစိတ်ပိုင်းကတော့ကျွမ်းကျင်မှုဆိုင်ရာအကူအညီတွေပေးတာတွေနဲ့တွေ့ဆုံဆွေးနွေးအဖြေရှာမှုတွေဖြစ်ဖို့အတွက်တိုက်တွန်းမှုတွေဖြစ်ပါတယ်။ကျွန်တော်တို့ဘက်ကဘယ်လိုကူညီပေးနိုင်မလဲဆိုတာကိုစောင့်ကြည့်နေပါတယ်။တစ်ချိန်တည်းမှာပဲတိုင်းရင်းသားအဖွဲ့တွေလိုအဖွဲ့အစည်းတွေနဲ့ကျွန်တော်တို့တွေ့ဆုံစကားပြောဖြစ်ပါတယ်။ဒါဟာတစ်ခုခုအတွက်တွန်းအားပေးတာမျိုးတော့မဟုတ်ပါဘူး။အဓိကကျွန်တော်တို့ပြောလို့တဲ့စကားကဒီအခြေအနေဟာငြိမ်းချမ်းရေးအတွက်တကယ်အခွင့်အလမ်းကောင်းကြီးဆိုတာပါဒ ဒီတိုင်းပြည်အတွက်ငြိမ်းချမ်းရေးလိုတယ်ဆိုတာလူတိုင်းသဘောတူမှာပါအခုချိန်ဟာတကယ်ကိုကြီးမားတဲ့အခွင့်အလမ်းကြီးပါဒါကြောင့်လဲတွစ်ဆုံဆွေးနွေးရေးစကားဝိုင်းကိုတက်ပြီးတော့ငြိမ်းချမ်းရေးအတွက်ညှိနှိုင်းလှုပ်ဆောင်ကြဖို့ကျွန်တော်တို့ဘက်ကအားပေးတိုက်တွန်းပါတယ်
အ
ခုချိန်မှာတိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေကကချင်ပြည်နယ်မိုင်းကြဲမှာစုဝေးညီလာခံလုပ်နေပါတယ်ဒီညီလာခံမှာကုလသမဂ္ဂနဲ့တရုတ်ဘက်ကကူစလေတွေလည်းလည်လာသူဖြစ်နေတက်ရောက်နေပါတယ်အမေရိကန်နဲ့ EU ကဘာလို့များဒီညီလာခံမှာမပါလာရလဲခင်ဗျာ
Well, in this case, we were not invited to join, that's up to the government.
ကျွန်တော်တို့ကိုဖိတ်ကြားထားတာမရှိပါဘူး။ဒီလိုဖိတ်ကြားဖို့ဆိုတာကအစိုးရလိုမျိုးအခုကိစ္စမှာတော့တိုင်းရင်းသားတွေအပေါ်မှာမူတည်ပါရယ်။အခုလိုဆွေးနွေးကြဖို့ဆိုတာမျိုးကျွန်တော်တို့ဘက်ကတွန်းအားပေးမှာမဟုတ်ပါဘူး။ကျွန်တော်တို့ဘက်ကငြိမ်းချမ်းရေးလုပ်ငန်းစဉ်တစ်ခုလုံးအောင်မြင်တာကိုလိုလားပါရယ်။သူတို့ဘက်ကကျွန်တော်တို့ရှိလို့အဆင်ပြေမယ်၊ကူညီဖြစ်မယ်လို့ထင်လို့ဖိတ်ရင်လည်းသွားဖို့ရှိပါတယ်မလို့အဖူးထင်လို့မဖိတ်ရင်လည်းမသွားပါဘူးအဲ့တော့ကျွန်တော်ပြောခဲ့သလိုပဲဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ကြီးတစ်ခုလုံးအောင်မြင်ဖို့အတွက်ကိုပဲကျွန်တော်တို့လေးထားပါတယ
် Burmese new government and Aung San Suu Kyi
ဆိုရဘက်ကရော Aung San Suu Kyi ကပါသူတို့အနေနဲ့ငြိမ်းချမ်းရေးကိုလိုလားတဲ့အကြောင်းပြောနေပါတယ်တိုင်းသားတွေဘက်ကငြိမ်းချမ်းရေးအတွက်ကြိုးပမ်းမှုတွေအပေါ်မှာရောတာမကြီးဘက်ကဘယ်လိုထင်ပါလဲ
Well I don't want to speak for them but in my conversations what I hear from the ones I've spoken with they want peace
သူတို့နဲ့ပတ်သက်လို့တော့မပြောလို့ပါဘူးကျွန်တော်နဲ့စကားပြောပြခဲ့တဲ့သူတွေစီကနေတော့သူတို့လည်းပဲငြိမ်းချမ်းရေးလိုလားတယ်လို့ပြောပါတယ်တိုက်ပွဲတွေကြောင့်ဒီတိုင်းပြည်မှာနှစ်အတန်ကြာအတော်လေးခံစားခဲ့ရပြီးပါပြီဒါကြောင့်လဲငြိမ်းချမ်းရေးလိုလားမှုကိုကြဲကြဲပြန့်ပြန့်တွေ့ရပါတယ်ဒါဟာအရေးကြီးပါတယ်ငြိမ်းချမ်းရေးဆောင်ကျဉ်မှုတွေနိုင်ငံရေးအရာတွေ့ဆုံညှိနှိုင်းမှုတွေပြင်ဆင်လှုပ်ဆောင်မှုတွေဒါတွေကရှစ်ဆက်အသေးစိတ်ကိစ္စပါဒါတွေဟာအချိန်တော့ယူရမှာပါငြိမ်းချမ်းရေးအတွက်လိုလားတောင်းဆိုမှုတွေပြင်းပြင်းထန်ထန်ရှိတာအတော်လေးတွေ့ရပါတယ
် A very strong demand for peace and that's very encouraging
မြန်မာနိုင်ငံဆိုင်ရာအမေရိကန်တမ်မတ်ကြီးစကော့မာစီယာကိုကိုသားညိုကတွေ့ဆုံမေးမြန်းထားတာပါရှင်ငြိမ်းချမ်းရေးနဲ့အပြစ်ရဆဲတွေနဲ့ပတ်သက်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့မိုင်းကြားရန်မျက်နှာစုံညီအစည်းအဝေးကျင်းပနေတဲ့အချိန်မှာပဲတနိုင်ငံလုံးအပြစ်ရစာချုပ် NCA မှာလက်မှတ်မထိုးရသေးတဲ့ဝါနဲ့မိုင်လာအဖွဲ့တွေကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့မနက်ဖြန်ကြာရင်နေပြည်တော်မှာတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။27ရာစုပင်လုံညီလာခံမှာအဲ့ဒီအဖွဲ့တွေပါဝင်ဆွေးနွေးနိုင်ဖို့မြမအစိုးရကဖိတ်ကြားထားတာဖြစ်တဲ့အကြောင်းမြမအစိုးရဘက်ကပြောပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ကိုရနိုင်ကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပါကချင်ပြည်နယ်မိုင်ကြဲမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေမျက်နှာစုံညီဆွေးနွေးပွဲကျင်းပနေတဲ့တစ်ချိန်တည်းမှာပဲနိုင်ငံလုံးအပြစ်ခတ်ရဆေးစာချုပ်မှာလက်မှတ်မထိုးထားတဲ့ UWSA ခေါ်ဝါပြည်သွေးစည်းညီညွတ်ရေးတပ်နဲ့ NDAA ခေါ်မိုင်းလာတိုင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ရဲ့ခေါင်းဆောင်တွေလည်းနေပြည်တော်ကိုရောက်ရှိနေကြပါတယ်။27ရာစုပင်လုံညီလာခံမှာပါဝင်နိုင်ရေးဆွေးနွေးဖို့အတွက်ရောက်ရှိနေတာဖြစ်တယ်လို့မြန်မာသမ္မတရုံးပြောခွင့်ရဒုတိယညွှန်ကြားရေးမှူးချုပ်ဦးစော်ထေက VOE ကိုပြောပါတယ်
အဓိကတော့ဟိုကျွန်တော်တို့ငင်းကြရေးလုပ်ငန်းစဉ်တွေပေါ့နော်။နှစ်ပတ်သက်ပြီးတော့20ရာစုပြင်လုံးညီလာခံပါဝင်နိုင်တဲ့ပတ်သက်ပြီးကျွန်တော်တို့ဘက်ကဖိတ်တာဖြစ်ပါတယ်။အဲဝါအဖွဲ့ရဲ့နောက်မိုင်းလာအဖွဲ့ရဲ့နေပြီးတော့လာရောက်ဖို့ကျွန်တော်တို့ကဖိတ်တယ်။နောက်ဒီချိန်ထဲမှာပဲကျွန်တော်တို့ဟိုနိုင်ငံရေးဆွေးနွေးမှုပေါ့ Political Framework Review မှာဒီအဖွဲ့တွေပါဝင်နိုင်ဖို့ကျွန်တော်တို့ဖိတ်ထားပြီးသားဖြစ်ပါတယ်။အခုကအဲ့ဖိတ်ကြားချက်ရရောက်လာတာဖြစ်ပါတ
ယ်။ဝါနဲ့မိုင်းလာအဖွဲ့ခေါင်းဆောင်တွေဟာမနေ့ဖြန်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်သလိုတမတော်ကာကွယ်ရေးဦးစည်းချုပ်ပေါ်ချုပ်မူကြီးမင်းအောင်လိုင်းနဲ့လည်းတွေ့ဆုံသွားမှာဖြစ်တယ်လို့ဦးစော်ထေးကပြောပါတယ်။အဲ
မနေ့ကမနေ့ပိုင်းပေါ့နော်။ဒီနေပြီးတော့တင်ခါဟိုတယ်မှာဒီနှစ်ဖွဲ့လုံးနဲ့ကျွန်တော်တို့ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ပါတယ်။ဟောနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့မယ်။တွေ့ပြီးတော့ဆွေးနွေးကြမှာပေါ့။ဒီဆွေးနွေးကြမယ်ဆွေးနွေးပြီးတာနဲ့ကျွန်တော်တို့နေ့လယ်သွားစားမယ်ပြီးတာနဲ့သူတို့ဖွဲ့ရနေ့လယ်ပိုင်းမှာကြာရင်တော့တက်မတော်ကဝီဇုံနဲ့သူ့ကိုဆက်သွားမယ်ဟုတ်ကဲ့
ဟုတ်ကဲ့ဟိုတက်မတော်ကဝီဦးစီးချုပ်နဲ့ကကြတော့ဘယ်မှာတွေ့မှာလဲဘင်းအောင်ရိတ်သားမှာတွေ့မှာလားခင်ဗျာ
မှန်တယ်ဒါကတော့ကျင်းအောင်ရိတ်သားမှာဒါကတော့ဟိုတက်မတော်ပိုင်းကပြောလိုက်မ
ယ်ဟုတ်ဟုတ်ကဲ့ပါနှစ်ဖွဲ့ကပေါင်းပြီးတွေ့မှာလားတီးကြစီတွေ့မှာလားခင်ဗျာ
တပေါင်းနဲ့တွေ့မှာဗျ
ာဟုတ်တပေါင်းနဲ့တွေ့မှာနော်ဟုတ်ကဲ့ပါ။ဟိုနောက်တစ်ခုကဟိုတမရဟောင်းဦးသိန်းစိန်နဲ့တွေ့ဖို့လေတွေ့မယ်လို့လည်းကြားပါရတယ်။အဲ့ဒါရောဟုတ်ပါသလား
။အဲ့ဒါကတော့ကျွန်တော်တို့ဒီဘက်အစီအစဉ်တော့မသိဘူးဗျာနော
်။နက်ဖြန်တွေ့ဆုံမဲ့အခြေအနေနဲ့ပတ်သက်ပြီးတော့နေပြည်တော်မှာရောက်ရှိနေတဲ့မိုင်းလောက်အဖွဲ့တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့လည်းပြန်လည်ဖြေကြားခြင်းတော့မရှိခဲ့ပါဘူး။ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ရဲ့အစိုးရကိုယ်စားလှယ်အဖွဲ့ကိုတော့ဝါအထူးဒေသနဲ့ဒုတိယအထွေထွေအတွင်းမှုဥပောက်ယူကြီးဦးဆောင်ပြီးတော့အဖွဲ့ဝင်80ကျော်ပါဝင်ပြီးတော့မိုင်းလာအဖွဲ့ကိုတော့မိုင်းလာအထူးဒေသ၄ဥက္ကဋ္ဌဦးဆိုင်လင်းကဦးဆောင်တာဖြစ်တယ်လို့သိရပါတယ်ခင်ဗျာ
ကိုရန်နိုင်စုံစမ်းတင်ပြခဲ့တာပါရှင်အပြည့်ရရင်းနဲ့ငြိမ်းချမ်းရေးသတင်းတွေဒီမှာပဲရန်နာပါရစေအခုရန်ကုန်မြို့ကစောက်လုပ်ရေးလုပ်ငန်းတွေဘက်ကိုလည်းအလှည့်ပေးခြင်းပါတယ်ရှင် လက်ရှိရန်ကုန်မြို့မှာရှိတဲ့အထက်မြင့်ဆောက်လုပ်ရေးလုပ်ငန်းတွေမှာအထက်တွေလျှော့ချခံရတာနဲ့ပတ်သက်လို့အစိုးရလွှတ်တော်စီစီရေးကော်မတီနဲ့လုပ်ငန်းရှင်တွေကြားတွေ့ဆုံဆွေးနွေးမှုတွေလုပ်ဖို့လိုအပ်နေတယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ပါတယ်။ဆောက်လုပ်ရေးလုပ်ငန်းရှင်တွေဘက်ကလည်းအကြောင်းပြချက်ခိုင်ခိုင်လုံလုံနဲ့ရပ်ဆိုင်ခံရတာမဟုတ်ဘူးလို့လည်းပြောနေကြတာပါ။ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်မတ်တင်ကီလင်းကပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါ။ရန်ကုန်မြို့မှာလက်ရှိဆောက်လုပ်နေတဲ့အထက်မြင့်အဆောက်အအုံ12လုံးဟာစီးကဲ့နဲ့မကိုက်ညီတာကြောင့်အထက်လျှော့ချဖို့တိုင်းဒေသကြီးအစိုးရကဆုံးဖြတ်ထားပေမဲ့လွှတ်တော်ကိုယ်စားလှယ်တွေတွားရောက်စစ်ဆေးတဲ့အခါမှာစီးကဲ့နဲ့ကိုက်ညီနေတာကိုတွေ့နေရတယ်ဆိုပြီးအစိုးရအဖွဲ့နဲ့လွှတ်တော်ကြားကွဲလွဲမှုတွေဖြစ်နေပါတယ်2016ခုနှစ်ဇွန်လထဲမှာရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းဟာဗိသုကာပညာရှင်တွေအင်ဂျင်နီယာတွေရှေးဟောင်းအမွေအနှစ်ထိမ့်သိမ့်ရေးပညာရှင်တွေနဲ့အတူမြို့တော်စီပင်နဲ့တိုင်းအစိုးရအဖွဲ့ဝန်ကြီးတဦးပါဝင်တဲ့ရန်ကုန်မြို့တော်အင်္ဂါရက်နေ့အမီအဆောက်အအုံများစောက်လုံးမှုစီစဉ်ရေးကော်မတီကိုဖွဲ့စည်းခဲ့တာပါကော်မတီအနေနဲ့အထက်မြင့်12ထက်နဲ့29ထက်ကြားဆောက်လုပ်မဲ့အဆောက်အအုံတွေကိုဇွန်လထဲမှာပဲစစ်ဆေးခဲ့ပြီးအဆောက်အအုံ12လုံးကိုစီးကဲနဲ့မကိုက်ညီတာကြောင့်အထက်လျှော့ချဖို့တင်ထုတ်ပြန်ထားတာပါဒီလိုအထက်လျှော့ခိုင်းတာကြောင့်ဆောက်လုပ်ရေးလုပ်ငန်းရှင်တွေကတိုင်းလွတ်တော်ကိုယ်စားလှယ်တွေကိုတိုင်ကြားခဲ့ပါတယ်ဒီလိုတိုင်ကြားခဲ့တာကြောင့်ရန်ကုန်တိုင်းဒေသကြီးလွတ်တော်ဘဏ္ဍာရေးစီမံကိန်းနဲ့စီးပွားရေးကော်မတီကဦးဆောင်ပြီးအဆောက်အအုံတွေကိုပြန်လဲစစ်ဆေးတဲ့အခါမှာတော့စီးပင်းစည်းကမ်းတွေနဲ့ကိုက်ညီတာကိုတွေ့ရတာကြောင့်တိုင်းအစိုးရကိုသုံးသက်ချက်အစီရင်ခံစာတင်သွင်းထားပါတယ်။ VOA ကဆက်သွယ်မေးမြန်းတဲ့အခါမှာတော့အစိုးရအဖွဲ့ရဲ့အစီရင်ခံစာအပေါ်တုံ့ပြန်မှုကိုစောင့်ဆိုင်းနေစေဖြစ်တယ်လို့ကော်မတီဥက္ကဋ္ဌတော်ဆန္ဒမင်းကပြောပါတယ်။တိုင်းလွှတ်တော်နဲ့အစိုးရကြားဒီလိုကွဲလွဲမှုတွေဖြစ်နေတာကြောင့်အဖွဲ့အစည်းတွေဓာတ်ရိုက်တွေ့ဆုံညှိနှိုင်းပြီးဖြည့်ရှင်းမှုလိုအပ်တယ်လို့ NLD စီးပွားရေးကော်မတီဝင်ဦးမင်းခင်ကသုံးသပ်လိုက်ပါတယ်
။ဆိုတော့ဒီပေါ်မှာဟိုအကောင်းဆုံးကတော့ကျွန်တော်တို့အပြန်အလှန်ပြဆိုပေါ့နော်။တိုင်းလွှတ်တော်တိုင်းအစိုးရဟိုသက်ဆိုင်ရာကာကွယ်ရှင်တွေအပြန်အလှန်ဒီအခြေလေဆွေးနွေးပြီးတော့အကောင်းဆုံးကိစ္စရှာတင်တယ်လို့ကျွန်တော်ထင်ပါတယ်။ဒီလိုအခြေအနေကကျွန်တော်တို့ဒီဆောက်လုပ်ရေးကဏ္ဍတွေဟိုဘူတခြားကဏ္ဍတွေမှာလည်းရှိနေတယ်။ဟိုအေအမစီမံကိန်းတွေတက်လို့လည်းရှိနေတယ်။ရှင်တော့အဲ့ဒီပုံမှာလည်းကျွန်တော်တို့ရေရှည်အတွက်နော်လမ်းကြောင်းအမှန်ပုံမှာလည်းဖြစ်အောင်ရေရှည်တရားပြင်းပြင်းကြတုံးနိုင်မယ်။ဟိုတုံးနီးလမ်းကြတော့နိုင်မယ်အခြေလမ်းကြောင်းတစ်ခုလည်းဖြစ်အောင်ဒီပုံမှာမူအနေနဲ့ဟိုစဉ်းစားထားတဲ့နည်း
အခုအထက်မြင့်ဆောက်လုပ်ရေးလုပ်ငန်းတွေလိုပဲအရင်အစိုးရလက်ထက်မှာခွင့်ပြုခဲ့တဲ့စီမံကိန်းတွေလုပ်ငန်းတွေနဲ့ပတ်သက်လို့ပြည်လဲစစ်စစ်တာမျိုးတွေလုပ်ကိုင်တဲ့အခါလက်ရှိအစိုးရအနေနဲ့ပွင့်လင်းမြင့်သားစွာဂိုင်းတွဲဖြည့်ရှင်းမှုလိုအပ်တယ်လို့ဦးမင်းခင်ကဆက်ပြီးသုံးသပ်လိုက်ပါတယ်
။အရင်ဖြစ်ခဲ့တဲ့ဒီအခုလက်ရှိဒီဥစ္စာဒီလိုဟလာအပြောင်းလဲလုပ်ရတယ်ဆိုရင်ဘာကြောင့်အပြောင်းလဲလုပ်ရတယ်အရင်ဘာတွေဖြစ်ခဲ့တယ်အဲ့ဖြစ်ခဲ့တာတွေကဘယ်လိုဆူချိုးတရားမှုတွေရှိနိုင်လဲဆိုတာမျိုးကိုသက်ဆိုင်ရာပုဂ္ဂိုလ်တွေကပို့ပြီးတော့ပုံပုံလေးလေးပို့ပြီးတော့အများနားလည်အောင်ပြောပြဖို့ရှင်းပြဖို့ဟိုကောင်းတယ်အဲ့လိုလုပ်နိုင်ရင်ပိုကောင်းတယ
်ဆောက်လုပ်ရေးလုပ်ငန်းရှင်တွေဘက်ကလည်းဇူလိုင်လ21ရက်နေ့ကပဲသတင်းစာရှင်းလင်းပွဲကျင်းပပြီးတိုင်းရင်းစိုးရရဲ့အထက်လျှော့ချဖို့အကြောင်းပြချက်ကိုလက်မခံနိုင်ကြောင်းပြောဆိုခဲ့တာပါအထက်လျှော့ရမယ့်စီးရင်နဲ့ပါဝင်ခဲ့တဲ့ဆောက်လုပ်ရေးလုပ်ငန်းရှင်ဦးတန်းနိုင်ကလည်းသူတို့ကိုဓာတ်ရိုက်ဆက်သွယ်ခဲ့တာမျိုးမရှိပဲသတင်းစာကနေသာတစင်ကြေညာချက်တွေထုတ်ပြန်တာဖြစ်တယ်လို့အခုလိုပြောပါတယ်
။၅လပိုင်း၁၄ရက်နေ့ပေါ့နော်။အဲ့ဒီမှာစပြီးတော့ဒီမူဝါဒအောင်ထားတဲ့အစအဦးတွေအကုန်လုံးကိုရပ်ဆိုင်းဖို့ဆိုသတင်းစာမှာတရားဝင်ကြေညာပါတယ်။အကြောင်းပြချက်ကတော့တည်စစ်မယ်လို့ပဲပါတယ်။ဘာဆိုတာမပါဘူး။အားကြောင့်ဆိုတာမပါဘူးပေါ့နော်နောက်တစ်ခါကျတော့9လပိုင်း20ရက်နေ့မှာ20နဲ့24ရက်နေ့မှာအဲ့ဒီဟောပေါ့ခွင့်ပြုပြီးသားဆိုင်ပုတ်အစိမ့်ကြပြီးသားပေါ့နော်အဲ့ဒီကစနလုံးကိုတခါဆက်ပြီးရက်ခိုင်းပါတယ်စီမံကနေစာထွက်ပြီးတော့တရားဝင်တက်တခုချင်းစီပေါ့နော်အဲ့ဒါကြတော့
ဒီကိစ္စနဲ့ပတ်သက်လို့အစိုးရအဖွဲ့လွှတ်တော်နဲ့စီးပွားရေးလုပ်ငန်းရှင်တွေကြားပုဂ္ဂိုလ်ကြီးအကျိုးစီးပွားတွေနဲ့ပတ်သက်နိုင်တဲ့ဆိုရယ်ဝေဖန်မှုတွေလည်းကြဲကြဲပြန့်ပြန့်ထွက်ပေါ်နေပါတယ်ရှင်
။ရန်ကုန်တိုင်းတွင်အထက်မြင့်အစအုပ်တွေဆောက်လုပ်ရင်းမှအစိုးရနဲ့လွှတ်တော်ကြားသဘောထားမတူညီမှုတွေကိုမတ်သိန်းကီလင်းစုံစမ်းတင်ပြခဲ့တာပါ။အခုတခါတော့ရခိုင်ပြည်နယ်ကစစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေဘက်ကိုလည်းအလှည့်ပေးပါရစေရှင်။ NCA အပြစ်ရဆာချုပ်လက်မှတ်မထိုးနိုင်သေးတဲ့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့စစ်ရေးပဋိပက္ခအတွင်းနေရက်တင်းရှောင်နေရတဲ့ရခိုင်စစ်ပြေးဒုက္ခသည်စခန်း၁၁ခုကဒုက္ခသည်တွေဟာမိုးရင်းကာလသွားလာရေးအခက်အခဲကြောင့်စားနပ်ရိက္ခာပြတ်လန့်နေတဲ့အကြောင်းအကူအညီပေးရေးအဖွဲ့ဝင်တွေကပြောပါတယ်ဒုက္ခသည်တွေအနေနဲ့နှစ်ဖက်တပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်နေရက်ရင်းပြန်ဖို့မဖြစ်နိုင်သေးတဲ့အခြေအနေမှာရှိနေတာပါ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကိုအိမ်ဆက်သွယ်မေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါရခိုင်တပ်မတော် AA နဲ့မြန်မာစစ်ရတပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရစုတ်ခွာထွက်ပြေးသိမ်းရှောင်လာတဲ့ရခိုင်ပြည်နယ်တွင်းကစစ်ဘေးရှောင်ဒုက္ခသည်စခန်းတွေမှာမိုးသွင်းကာလစာနာရိတ်ခါအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဝန်လက်ဖောင်ဒေးရှင်းရဲ့တာဝန်ရှိသူဖြစ်သူစာရေးဆရာဝေဟင်အောင်ကအခုလိုပြောပါတယ
်။ဒီရည်ကမိုးရည်ဆိုတော့ကျွန်တော်တို့ဒုက္ခသည်စီကုန်လဲစီရေးအဖွဲ့တွေအလူတန်းအဖွဲ့တွေကလည်းအရောက်ပေါင်းနေလာပြီ။ဒီမှာရခိုင်မှာကုန်ခဲလာကဆိုရင်မိုးအရင်နဲ့ကြီးရောမိုးရွာချင်းရဲ့အတွက်နဲ့ရေကြီးရဲ့အတန်ကိုတချို့ဒုက္ခသည်စခန်းတွေကခံလိုက်ရတယ်။ဒီမှာသူတို့ကလည်းဆွဲရတော့ရဲ့ချက်တည်းဖြစ်လာတယ်လို့ညာ။အဓိကအားဖြင့်တော့ကျွန်တော်တို့ဒီမှာကျောက်တော်မြို့နယ်မှာဟိုမှာပညာဝါဆိုတဲ့ဒုက္ခသည်စခန်းရှိရဲ့အဲ့ဒုက္ခသည်စခန်းမှာဒုက္ခသည်စခန်းကိုရည်ဝင်ခဲ့တော့အဲ့မှာအင်ဖောက်စုစစ်သုံးစုဆိုတော့ကစာနေရိက္ခာတွေသူတို့ပျက်စီးသွားတယ်။ပြီးတော့နောက်ထပ်အဲ့အထက်မှာအဲ့မှာငစီအန်ကြီးဆိုတဲ့ဒုက္ခသည်စခန်းရှိရဲ့အဲ့ဒုက္ခသည်စခန်းမှာလည်းနောက်ထပ်ဒုက္ခသည်တွေဝင်တိုးလာတယ်ဆိုပြီးတော့ကျွန်တော်တို့ကြားနေရတယ်။ရပေးတော်မြို့နယ်မှာပေးသူဒုက္ခသည်စခန်းနဲ့ရဇူးရှောင်းဆိုတဲ့ဒုက္ခသည်စခန်းအဲ့မှာလည်းသူတို့စာနေရိက္ခာတွေစားပြီးပြတ်တောက်နေပြီဆိုပြီးတော့ကျွန်တော်တို့သွားပြီးတည်စီရဲတော့လုပေးရခဏ။ပြီးတော့အစိုးရကလည်းဘာမှမမြင်ရစာရေးတောက်ရေးတော့လုပေးထားမှာမရှိဘူးခဏ။
လက်ရှိရသိတောင်မြို့နယ်ထဲကပဲတတူရေစိုးချောင်းအပါဝင်စာနာရိတ်ခါမလုံလောက်သေးတဲ့ဒုက္ခသည်စခန်းမှာနေထိုင်သူတွေအနေနဲ့မြစ်ချိုးဝါခုတ်ထင်းခုတ်အလုပ်တွေနဲ့ဝန်ရည်ပြဿနာကိုဖြေရှင်းနေရတယ်လို့ဇာရေးဆရာဝေဟင်အောင်ကပြောပါတယ်။ပြီးခဲ့တဲ့ရက်တုန်းကဝန်လက်ဖောင်ဒေးရှင်းအဖွဲ့ကလည်းရသိတောင်မြို့နယ်ကကြောက်တန်းပဲတတူရေစိုးချောင်းနဲ့ရေကောင်းချောင်းဘူရီတောင်မြို့နယ်ထဲကစီတောင်ဒုက္ခသည်စခန်းတွေကိုစာအိတ်150အကူအညီပေးဆောင်ခဲ့ပါတယ်။အလားတူကြောက်တော်မြို့နယ်ရွာမပြင်ကြီးရွာမှာခိုးလုံနေတဲ့စစ်ပြေးဒုက္ခသည်တွေရဲ့အခက်အခဲအခြေအနေတွေကိုတိရခန့်လူမှုကူညီပေးရေးတာဝန်ရှိသူဦးစော်ဝင်းကခုလိုပြောပါတယ
်ပြီးခဲ့တဲ့2015ဆုံးကကြောက်တော်ဘလဝါမြောက်ဦးအဆက်မှာတပွဲတွေဖြစ်တယ်မလားအဲ့ဒီကောင်ကဒုက္ခသည်တွေရှိတယ်သူတို့ဆိုရင်ရေနဲ့ကြာချင်းမှာအကောင်လုံးပါတယ်အဲ့လိုမျိုးရေနဲ့တော့ချင်းမှာပါတော့ဆူဆူဝါအခြေအနေပေါ့အကောင်လုံးကပုံနာကျွန်းမြို့နယ်ကသူကပုံနာကျွန်းနယ်ဖက်ကိုတော်ဖို့အခက်အခဲတွေရှိတယ်လေအဲ့တော့ဒီဘက်နေရာကိုဆင်းလာကြအဲ့လိုမျိုးကြောက်တော်မြို့နယ်400ကျော်လောက်ရှိတယ်ကို
ရခိုင်ပြည်နယ်သွင်းမှာပြီးခဲ့တဲ့2015ခုနှစ်နှစ်ကုန်ပိုင်းကစပြီးတော့အခုချိန်ထိရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့တာကြောင့်ဗူရီတောင်ရသိတောင်ဘုံနှကျွန်းမြို့နယ်နဲ့ကြောက်တော်မြို့နယ်ဘက်မှာဒုက္ခသည်စခန်းပေါင်း70ခုဖွင့်လှစ်ထားပြီးလူရေ2000နီးပါးစစ်ပီးသိမ်းရှောင်နေရပါတယ်။ဒီလိုနှစ်ဖက်ဖွဲ့တွေတိုက်ပွဲဆက်လက်ဖြစ်ပွားနေမယ်ဆိုရင်ဒုက္ခသည်စခန်းနေစစ်ပီးဒုက္ခသည်တွေနေရာရင်းကိုပြန်ဖို့မဖြစ်နိုင်ဘူးလို့ဆိုင်ရစီယာဝေဟင်အောင်ကပြောပါတယ
်စစ်တပ်ကလည်းအင်အားတိုးရှိတာကိုကျွန်တော်တွေ့နေရတယ်။တိုးနေတူဆိုတော့ဘယ်ကအေအေဖက်ကလည်းတနည်းမဟုတ်တနည်းသူတို့အင်အားတိုးရှိနိုင်တော်လည်းကောင်းတော့သူတို့မှလည်းလက်နဲ့နဲ့ဆိုတော့သူတို့အနေနဲ့လည်းနောက်ဆုတ်ဖို့ဆိုတဲ့အစမ်းစပုံစံမျိုးကိုကျွန်တော်တို့မမြင်ရဘူး။ဒါကြောင့်ငင်းချင်းရင်းများသမျှကာလပတ်လုံးကိုစစ်ပွင့်ကဆက်ပြစ်နိုင်မယ့်ပုံစံမျိုးတွေကိုကျွန်တော်တွေ့နေရတယ်။ဒီလိုသာဆက်ပြစ်နိုင်မယ်ဆိုလို့ရှိရင်ဒီဒုက္ခတွေနဲ့တော့လွယ်လွယ်ကူကူနဲ့သူတို့နေရက်ကိုပြန်ဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ဘူးလား
။လက်ရှိမှာရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့တိုက်ပွဲတွေငြိမ်သက်နေပေမဲ့အချိန်မရွေးပြန်လည်ဖြစ်ပွားနိုင်တဲ့အခြေအနေမှာရှိနေပါတယ်။တိုင်းဒေသနဲ့ကိုင်းဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးနေစဲကာလမှာအစိုးရတမတော်နဲ့တိုင်းဒေသနဲ့ကိုင်းဖွဲ့တွေကြားမှာစီရင်ပဋိပက္ခရပ်တန့်နိုင်ခြင်းမရှိသေးပါဘူး။တိုင်းဒေသနဲ့ကိုင်းဖွဲ့တွေနဲ့တိုက်ပွဲချုပ်ငြင်းပြီးငင်းချမ်းရေးဖော်ဆောင်နိုင်ရေးအတွက်လက်ရှိအစိုးရအနေနဲ့တမတော်ပေါ်ဩစာတက်ရောက်နိုင်ဖို့လိုအပ်တယ်လို့တမတော်အနေနဲ့စီရင်အချိန်မြင့်လာနေစဲအနေထားမှာငင်းချမ်းရေးအတွက်မျိုးလင်းချက်အားနည်းနေသေးတယ်လို့ဝန်လက်ဖောင်ဒေးရှင်းရဲ့တာဝန်ရှိသူစာရေးဆရာဝေဟင်အောင်ကပြောပါတယ်ခင်ဗျာ။
နိုင်ကုန်အိမ်စုံစမ်းတင်ပြခဲ့တာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စားရက်ကနေပြီးဝေဖန်ကြံပေးခြင်းနဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စားရိုက်ကြီးစားရိုက်တက်တာအမှတ် 855 ကိုစာရေးသားဆက်သွင်းနိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းပေးပို့နိုင်ပါတယ်။တယ်လီဖုန်းနံပါတ်ကတော့1-2923822555ဖြစ်ပါတယ်။ fax နံပါတ် 1-2923822552 ကိုလည်းဆက်သွင်းနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည10:00အထိဆက်ပြီးနားဆင်ကြရမယ့် VOE မြန်မာပိုင်းရဲ့2016ခုနှစ်ဇူလိုင်လ28ရက်ကြာသပတေးနေ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ဒီချိန်ပိုင်းတွေမှာနားဆင်ရမယ့်အစီအစဉ်တွေကတော့ကျမရေကန္တာမြမမီဒီယာပေါ်အကဲဖြတ်မှုသူတေသနာစာတမ်းအကြောင်းမြမအရေးသုံးသပ်ချက်နဲ့အတူတိုင်းရင်သတင်းလွှာကဏ္ဍမှာကမြန်မာနိုင်ငံတဝန်းကတိုင်းရင်းသားလူငယ်တထောင်ဝန်းကျင်ဟာပင့်လုံမြို့မှာပြည်ထောင်စုတိုင်းရင်းသားလူငယ်များညီလာခံကိုကျင်းပနေပါတယ်
။တိုင်းသားစုစုစည်းနဲ့ဒီပြည်ထောင်စုစနစ်ကိုဖက်ဒရယ်ပြည်ထောင်စုစနစ်ကိုတည်ဆောင်ပေးဖို့ရတဲ့ဆိုတာဖက်ဒရယ်ကောင်စီနဲ့ပြည်ထောင်စုငင်းချိုင်းကောင်စီနဲ့ကျွန်တော်အတိအကျထားပြီးတော့ဆွေးနွေးတယ်။အဲ့ဒါကိုလည်းပညာရှင်တွေတကွတွဲပြီးတော့အဲ့ဒါခုရှိတယ
်။ကော်မတီဝင်တဦးဖြစ်တဲ့ဆိုင်းအောင်မြင့်ဦးရဲ့ပြောကြားချက်နဲ့အတူတခြားတိုင်းရင်းသားဒေသတွေကစီးပွားရေးလူမှုရေးနိုင်ငံရေးသတင်းအစုံလင်းကိုနာဆင်ကြရမှာပါ။ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးကျမ်းမာရေးခန္ဓာကိုထုတ်လွှင့်ပေးပါမယ်ရှင်။ဒီတစ်ပတ်မှာတော့မိုးရသည်မှအဖြစ်များတဲ့တုတ်ကွေးပြီးတိုက်ဖတ်ယောဂဆက်ဖြစ်နေတဲ့အကြောင်းကိုတင်ပြပေးထားပါရစေ။တုတ်ကွေးပြားနာပြီးတဲ့နောက်လူနာတချို့မှာအသက်အန္တရာယ်ရှိတဲ့တိုက်ဖိုက်လို့ခေါ်တဲ့ဥယောင်ငန်းပြားယောဂဆက်ပြီးတော့ဖြစ်လာတာတွေ့နေရတယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးနေကြပါရစေ။အခုလိုတိုက်ဖိုက်ဖြစ်လာတာကိုဘယ်လိုခွဲခြားသိနိုင်ပါသလဲ။ထိရောက်တဲ့ကုသမှုကိုဘယ်လိုရရှိနိုင်သလဲ။တခါတိုက်ဖိုက်ဖြစ်ပြီးတော့ကူးဆက်တာမခံရအောင်ဘလူကာကွယ်သင့်ပါတယ်ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့ခုမြန်မာနိုင်ငံမှာဒီမိုးရာသီမှဖြစ်လာတဲ့ဒီရာသီပြောင်းတုတ်ကွေးပေါ့ဆရာနော်အဲ့ဒါဖြစ်ပြီးမှတချို့ကလည်းဒီတိုက်ဖိုက်ဖြစ်ပြီးတော့ကြံနေခဲ့တယ်လို့တဲ့နေထွက်နေပါရဆရာအဲ့ဒါနဲ့ပတ်သက်ပြီးတော့ဖြစ်နေတဲ့အနေထားလေးဘယ်လိုရှိလဲဆရာ
တကွေးဆိုတဲ့ဘောကတော့တမားထင်တော့3 5ရက်ပေါ့ဗျာ5ရက်တည်းမပူပါဘူးဖြားပြီးတော့2ရက်3ရက်အနားယူလိုက်ပြန်ကောင်းသွားတာပေါ့နော်တချို့ကြတော့လေဒီတကွေးကိုနှစ်ခါပြန်သုံးခါပြန်ဖြစ်တယ်ဒါပေမဲ့အဲ့ဒီလူတွေကြားတဲ့က4ရက်5ရက်ဖြားမကြအောင်အဲ့ဒီလူတွေကျွန်တော်ကြည့်ရတဲ့ခါမှာအဲ့ဒီလူတွေကတက်ဖက်ယောဂဖြစ်နေတာတွေ့ရတာပေါ့အခုဒီအုံးရက်ပိုင်းမှာအဲ့တော့တကွေးဖြစ်တဲ့လူ10ယောက်လာတယ်ဆိုလို့ရှိရင်2ယောက်3ယောက်လောက်ကအဲ့ဒါပူရီတူရ
ယ်ဟုတ်ကဲ့ဆရာနောက်တစ်ခုကဒီမြန်မာပြည်အထူးသဖြင့်ဒီနယ်စပ်ဒေသတွေမှာအဖြစ်များတဲ့ဒီငှက်ဖျားယောဂါနဲ့ရောဘယ်လိုခွဲနိုင်မလဲဆရာ
။ပထမရက်ပိုင်းမှာတော့ကျွန်တော်တို့ကတုတ်ကွေးပဲဆိုပြီးခုနေနေတော့၄ရက်၅ရက်နဲ့မပြောက်တော့သူကတတန်လေးကဝင်လာပြီဒါတာမားဖြစ်တော့တုတ်ကွေးကနေသူအဆုတ်ရောင်နမောနီယာများလာပေါ့ချောင်းကလည်းဆိုးရဆိုတော့လေအဲ့ဒီမှာသူတို့ရှာတွေကိုကြည့်လိုက်တဲ့ခါကျတော့ရှာတွေကဖြူးနေရတယ်သတိထားမိတယ်။ကျွန်တော်ကဝမ်းချုပ်မယ်အဲကောင်းနေကြိုက်မယ်ပေါ့တုတ်ကွေးဆာဆာနေဖြားမယ်။နောက်ကျွန်တော်တို့ဒီသူ့ရဲ့လက္ခဏာတခုဖြစ်တာပေါ့ဗျာ။ဒီကအဖျားတက်မယ်ဆိုရင်သွေးခုန်တော့ညံမယ်အဲ့ဒီလူသားမှာအဖျားတက်တော့တက်တယ်ဆရာသုံးပြရလေဒါပေမဲ့သွေးခုန်တော့80 90လည်းမပူဘူးပေါ့နော်အဲ့လိုမျိုးကြီးသွေးခုန်တော့နှေးနေတယ်ပေါ့ဗျာအဲ့ဒါလည်းတက်ဖက်ရဲ့လက္ခဏာတစ်ခုပဲဗျာအဲ့လိုကျွန်တော်တို့ကဒီ4 5ရက်လောက်မှာအမှန်ပြောတချို့ရင်ဘက်ကိုပြန်လိုက်တာနဲ့ရင်ဘက်မှာအလီဇက်ကလေးတွန်လာတယ်ဒါလည်းတက်ဖက်ယောဂါရဲ့ root spot လို့ခေါ်တဲ့အလီဇက်ကလေးပေါ်လာပေါ့အဲ့တော့ဒါဆံဝါစပြီးနေနေပြီအူဆန်တန်ဘိုက်ကိုဆန်ကြည့်လိုက်အသေးလေးတွေညနေကြီးတာဒီလိုမျိုးကြီးကြီးတာအဲ့လိုလည်းဆန်ပြီးကတွေးပြေလို့ဖောက်ကြည့်မယ်သွေးဥရေကြီးလိုက်မယ်လို့သွေးဖြူတွေနည်းနေရတွေ့ရတယ်ပေါ့ချားနေတုံနေတစ်ခါကြောင့်ဖျားနေတော့မှကျွန်တော်မှားတာပေါ့နော်အဲ့တော့အဖျားရဲ့ပုံစံကဘယ်လိုလဲဆိုရှင်ငါဖျားဆိုလို့ရှင်တော့သူကတစ်ခါကြဖျားတဲ့ကာလမှာဟိုပုံမှန် normal ပြန်ရောက်သွားတယ်ဘက်ဖိုက်ကြတော့လို့တစ်ခါမှ normal မရောက်ဘူးဗျတောက်လျှောက်တရားနှစ်တရားသုံးတရားလေးနေကားတွေတက်တယ်လို့တက်လိုက်ကြလိုက်တက်ကြဖျားခွာတာပေါ့နော်အဲ့ဒါဆိုဆရာကတော့မရရှိပြီးကြာပြီးတော့နောက်မကြအောင်တက်ဖိုက်သေးပေးမယ
်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ကျွန်တော်ဒီကုသမှုအနေနဲ့ရောပါလေလုတ်ပေးဖို့လုံးလဲဆိုင
်အခုရှိတာကအခုအရင်တော့ကျွန်တော်သုံးခဲ့တဲ့ global panicor တို့နောက် septin တို့ဆိုတာကအခုကာလမှာတွေ့ပေါ်ရှင်းနေပြီကအဲ့တော့ဆရာဝန်တွေကဘာလို့ septia သုံးတို့ septestin တို့အဲ့လိုဒီကအဆင့်မြင့်တဲ့ပရိသီဝါပုဒ်ဆေးတွေကိုသုံးရတယ်အဲ့တော့မှပဲကနဘာတော်မှ3 4ရက်လောက်အနည်းဆုံးပြေးလိုက်တော့မှဖြားကြသွားတယ်အဲ့လိုကနကမပြေးနိုင်သေးဘူးဆိုရင်တော့ဖြားတက်တက်နေဟိုမှာပဲ
ဟုတ်ကဲ့ဆရာနောက်တစ်ခုကတကယ်လို့ဒီ defect ကိုအချိန်မီမတိလိုက်ဘူးမကုနိုင်ဘူးဆိုလို့ရှင်ဆိုင်နောက်ဆက်တွဲပါတယ်ဖြစ်နေတယ်ဆိုင်
တက်ဖက်ကိုမကူပဲထားရင်ဒုတိယအပတ်ကြရင်ဦးနာတို့သူးစိတ်တဲ့လက္ခဏာရောက်လာမယ်ပြီးတော့တချို့ကြီးဆိုလို့ရှိရင်ဦးနာဟိုပေါက်တာတွေပဲဖြစ်တာပေါ့ဦးနေရလေးကပါလာတက်ဖက်ပိုပကီးရကတော့အစိတ်ထုတ်တယ်အစိတ်ထုတ်တော့သူးစိတ်တဲ့လက္ခဏာတွေရှိမယ်အဲ့ဒီကနမိုးနီးယားရောက်မယ်အဲ့လိုမျိုးတွေပေါ့နော်တက်ဖက်ကတကယ်လို့မကူပဲထားရင်အသက်အန္တရာယ်ရန်ရှာသွားနိုင်တယ်လုံးဝမကူပဲထားဆိုတော့30ရာခိုင်နှုန်းတော့ပြေးနိုင်တယ်လို့ပြောတာဦးအဲ့တော့ကျွန်တော်တက်ဖက်ကိုဥပအောင်ကျွန်တော်ဆော်စီ5ရာကြာမကြာတက်ဖက်ကြီးစတင်ပြီတပတ်ကျော်မှလည်းသူကသွေးထဲမှာဟိုဂျောတက်ဆိုတာကျွန်တော်စစ်လန်ဆိုင်အဲ့ဒီမှာပေါ်တယ်အကောင်းဆုံးကတော့ ့9ရက်6ရက်တုတ်ကွေးပါပဲငါနှစ်ခါသုံးခါပြန်ဖြစ်တာပဲလို့ဘုံဘော်လေးမိလိုက်ပါနဲ့တုတ်ကွေးက9ရက်နဲ့သက်သာနိုင်ပေမဲ့တက်လိုက်တာနှစ်ပတ်သုံးပတ်ထိစီကူပါတယ်ကျွန်တော်ကဖြစ်တဲ့ကြောင့်ဆရာဝန်နဲ့ပြဖို့လိုပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီတိုက်ဖိုက်ကူတာမှုမှာဒီအစားတောင်းနဲ့ပတ်သက်လို့ရောဆရာကြီးဒီအစားမမမစားနိုင်တာပဲအချိန်မှာစားတင်တာ
အဲ့ဒီအချိန်မှာကျွန်တော်လုံးဝဖတ်မစားခိုင်းဘူးဒီဖတ်စားကြရမယ်အဖတ်ကိုခြေနေရတဲ့ဥရပောက်သွားနိုင်တယ်ဆိုတဲ့အာရကလေးရှိပြတာဟုတ်အဲ့အဲ့လိုကနေပါတော့တစ်ဖက်ဖြစ်နေကနေရစက်တိုက်အပြားကလုံးဝပဲထိနေတာရှိပါပြီဆိုဆရာကကြဲတာဆိုအဖတ်ကလေးစနဲ့စားစားတော့ဘယ်လိုခေါ်လဲ semi solid ခေါ်တာပါနော်အဖတ်မပြတ်မဖြစ်တဲ့ဖြစ်ကလေးဒါလေးစားနေရလောက်စားပြီးတစ်ဖက်48နာရီခါကြပြီဆိုမှတမင်တွေ့တာပါအဲ့လိုမျိုးနဲ့တော့တက်ဖိုက်က4ရက်5ရက်ကနေ10ရက်15ရက်ထိခါးရီရှိသွားတယ်တော့အိမ်မှာနားရမယ်တော့တက်ဖိုက်ဆိုရှင်ပရိသူဟာဘုဒ္ဓဆေးကိုအချိန်ပိုင်းနဲ့ပေါ့6နာရီကြာဆို6နာရီကြာတိကျ7နာရီကြာ7နာရီကြာထိုးရမယ်ခါကြဆေးသွင်းရတာလည်းရှိပါတယ်အချို့ဆိုဆေးရုံတက်သွားတာတွေတော့ရှိတာဟုတ်အခုတော့ဆရာတော်ဆေးရုံတက်တာမတွေ့သေးဘူးဆေးကန်းတွေမှာပဲတက်တာပါဒါပေမဲ့တက်ဖိုက်ယောဂကုဖို့ဆိုတာကနေရင်းညချင်းမပြောင်းနိုင်ဘူးဆိုတာသိထားရမယ်အနည်းဆုံး4ရက်5ရက်6ရက်တော့ရမယ်တခါတလေနှစ်ပတ်လောက်ဆီစေတော့ရလေရှိတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီနေ့မှာယောဂကုသပုံလေးကိုနည်းနည်းထပ်ပြီးတော့ရှင်းပြပေးပါလားဆရာ
တို့ကရနှာချီချောင်းသူ့ဟာကုရယ်ဒီတက်ဖိုက်ကြတော့အဲ့လိုမဟုတ်ဘူးအစာတောင်ပေါ့နော်သူအစာရည်မတန်ဘူးပေါ့နော်စင်ကြယ်အောင်ချက်ပြုတ်ထားတာမဟုတ်ဘူးနောက်တစ်ခုကဒီတက်ဖိုက်ဖြစ်တဲ့လူတယောက်ကစွန့်လိုက်တဲ့မဆင်ပေါ့အဲ့မဆင်ကကျွန်တော်လက်တုပ်ပဲပေါ်လာဒီမှာပြင်မယ်တခါလက်ကင်မှုဒီမှာပြင်မယ်ပေါ့အမျိုးမျိုးပေါ့နောက်ကအဲသူအထုတ်စားမယ်တက်ဖက်ဆံမှာပြင်မယ်အဲ့လိုမျိုးကြီးတိုင်းတွေ့ပြီးတော့သူ့ပစ္စတဲ့ဝင်လာတော့ပါဗျာတော့ကန်စီတဲ့ရည်တွေမတန်ဘူးအဲစားတော့ခိုင်ဒီမှာစားတယ်အဲ့လိုများနေတယ်တက်ဖက်ဝင်လာတာပတ်ဝန်းကျင်မှာတက်ဖက်ဖြစ်ပြီးရဲ့လူကတက်ဖက်ရောကတော့ပျောက်သွားပါပြီဒါပေမဲ့သူ့မှာဒီသူ့ကကေရီယာပေါ့ရောပါဘူးသေဆောင်သူဖြစ်သွားကြံခဲ့တယ်သူ့ဘူးရတက်ချိန်ချိန်မှာပုံပုံးနေပြီးတော့တစ်ခါကျဦးရဲကိုစောင်းသူ့ရဲ့မဆင်းရနေတာနောက်လူတွေကူးတယ်ပေါ့နောက်တက်ဖက်ဟာကေရီယာစိတ်ပြောင်းသွားလို့ရှိရင်ကျန်တဲ့ဘလူးကအဲ့လူကမဖျားတော့ပေမဲ့လည်းနောက်လူကိုကျွန်တော်ကကူးနိုင်တယ်ဆိုတာသတိထားမှာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့မကူအောင်ကာကွယ်ဖို့အတွက်ဆရာကြီးအဲ့ဒါလေးကိုပြပြပါဦး။အ
ဲမကူအောင်ကတော့အဓိကကအစားတောက်တဲ့ရေကကူးရဆိုတော့ကျွန်တော်သိနေပြီ။အဲ့တော့ကိုယ့်ရဲ့မစင်ပေါ့။ကိုကတက်ပဲဖြစ်တယ်ဖျားတဲ့အချိန်မှာကိုကမစင်အောင်စမ်းတော့မယ်နဲ့တုံ့ပြန်မယ်ရေပြအဲ့နားထွက်တဲ့လက်ကိုစင်အောင်စီးစက်ပြန်တယ်ပြီးတော့အခုစားတောက်တာတွေမှာရစားကိုယ့်အတွက်စီးချမ်းထားပေါ့နော်။ဟောပြန်ကြတဲ့လူတွေကလည်းကအစားတောက်စားတော့မယ်ဆိုလို့ရှိရင်ဒီဆိုဆူဆူပူပူပေါ့နော်။တောက်ရီတာဆိုတောက်ရီတာအစ်စ်ပေါ့။တောက်အောင်လည်းပူတက်တန့်စင်ပြီးသားပေါ့နော်။ဒါပေမဲ့အစားတောက်အထူးသဖြင့်ဘေးဥကျက်ဥပေါ့ဗျာ။ကျက်ကြီးကသားတာမျိုးတွေရှိတယ်။အဲ့ဒါတွေကကျွန်တော်တက်ဖက်ပူကိုကူးပြီးတယ်လို့ပြောတယ်။အော်အိမ်ကောင်ဥကြီးကိုင်ရင်တော့မှတက်ဖက်ပူကြီးရှိပါတယ်လို့ပြောတယ်လို့ရှိပါတယ်။နော်အဲ့ဒါကြောင့်ကျွန်တော်ကဒီဥကြီးစားမယ်ဆိုတော့အစ်စ်ပါ၊ကျုပ်ပါ၊ကျော်ပါ။နော်အဲ့ဒါချက်ပါပေါ့နော်။ဒါကစားပါနော်။အသက်အတုပ်တွေပါတွေကိုကျွန်တော်လက်တွေနဲ့တုပ်ကြတယ်ပေါ့နော်။အဲ့ဒီမှာလည်းကျွန်တော်ကလက်တွေပြေရှားဆင်အောင်စန့်ကျင်လို့တယ်။အကောင်းဆုံးကတော့ဆူဆူပူပူပေါ့နော်အားလုံးချက်ပြုတ်ကြော်လော်ပြီးတော့အဝိတ်တစ်ကောင်ထားနေအောင်အေးအောင်လုပ်ပြီးတော့စားတာအကောင်းဆုံးပဲမွေးကပူပြီးတော့စားလိုက်ပါဒါပေမဲ့နန်းနန်းမင်းလို့ချက်သွုံးလို့အရွက်ဒီအဲ့ထဲမှာကျွန်တော်ကဒီ perfect ပူပါနေတတ်တယ်အဲ့ဒါလေးကြောင့်ကျွန်တော်ကယောဂအကြောင်းကိုပြောကြတယ်ဟုတ်တယ်ဝါရှော့ပူတွေလည်းပါလာနိုင်တာပေါ့နော်အဲ့တော့ကာကွယ်တဲ့ဒီအကောင်းဆုံးကတော့စားသမျှအစာအစာရေအားလုံးကိုကျွန်တော်ပူတက်ပြီးတာဖြစ်ပါစေပူတက်တယ်ဆိုတော့ကိုယ်မှာတတ်ဖို့မဟုတ်ပါလေဆိုတော့ဒီ FD ပူပူလောက်ကားတဲ့ FD ရနေစစ်စီးပြီးသားတောက်ရည်တန်ကိုတောက်ပါရှင်းလုံးအောင်ရင်းမလုံးအောင်ဖုံးရမယ်ပြီးတော့လက်လက်ဆက်ဆက်စားရမယ်ပေါ့နော်ချီကျော်ပြီးတော့အားဆိုတော့တက်ဖက်ရောကိုကာကွယ်နိုင်ပါတယ်ဆရာ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေခန္ဓာကိုအခုလိုကြာတာပရင်းနေညပိုင်းမှာအတိထုံလွင့်ပေးပြီးပြန်လဲထုံလွင့်ချက်ကိုတော့တောက်ကြနေမနေ့ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်အခုလာမယ့်စနေနေ့ညဓာတ်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြဖိတ်ခေါ်ပါရစေရှင်
ငြိမ်းချမ်းရေးကိစ္စနဲ့ပတ်သက်ပြီးအားလုံးတူညီတဲ့ပုံသဘောထားရနိုင်မှုရည်ရွယ်ချက်နဲ့ကချင်ပြည်နယ်မိုင်းကြားရံမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းပြီးဆွေးနွေးကြပါတယ်။အဲဒီဆွေးနွေးပွဲပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုမြင်ကြပါသလဲ။အခုလိုမျိုးဆွေးနွေးကြတာကနေအားလုံးလူလားတောင်းတနေတဲ့ငြိမ်းချမ်းရေးရလာဖို့တကယ်ပဲအထောက်အကူဖြစ်စေမယ်လို့မြင်ကြပါသလား။အခုလာမယ့်စနေညတိုင်းရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုရမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
လာမစနေနေ့ညတိုင်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလက်ဝဲထပ်မံဖိတ်ခေါ်ပြရစီရှင်အခုမြမအရေးသုံးသက်ချက်ကိုနားဆင်ကြရပါတော့မယ်ကုလသမဂ္ဂယူနက်စကိုအဖွဲ့ကသတ်မှတ်ထားတဲ့စံနှုန်းတွေပေါ်မှာအခြေခံပြီးရေးသားထားတဲ့မြမမီဒီယာအကဲဖြတ်မှုသုတေသနစာရန်ကိုဦးအောင်ခင်ကသုံးသက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြပေးထားပါတယ်ရှင်
ဘင်္ဂါအခြေစိုက် UNESCO ကုလသမဂ္ဂအဖွဲ့ကွင်းနဲ့ Copenhagen အခြေစိုက် IMS မီဒီယာကူညီရေးအဖွဲ့တို့ပူးပေါင်းပြီးမြန်မာမီဒီယာကိုအကဲဖြတ်တဲ့စာရန်းစောင်မကြမီကထုတ်ဝေလိုက်ပါတယ်။2014မေလက2016ဧပြီလအထိနှစ်နှစ်နီးပါးအချိန်ယူပြီးသုတေပီ32ဦးလေ့လာသုံးသပ်ထားတဲ့132မျက်နှာစာရန်းဖြစ်ပါတယ်။မီဒီယာတိုးတက်ဖွံ့ဖြိုးမှုကိုအကဲဖြတ်ရမှာ UNESCO အဖွဲ့ကသတ်မှတ်ထားတဲ့စံနှုန်းတွေအပေါ်မှာအခြေခံတယ်လို့ဆိုပါတယ်။စာရန်းအမည်က Assessment of Media Development in Myanmar ဖြစ်ပြီးပေါင်းစုံကအကဲဖြတ်ထားတာဖြစ်ပါတယ်။စာရန်းပါဆွေးနွေးချက်တွေဟာမြန်မာလူပေါင်းတစ်ခုလုံးကိုအမြဲတမ်းရှင်သန်တိုးတက်ဖို့အတွက်အရေးကြီးတယ်လို့ UNESCO ကယုံကြည်ကြောင်း Director Guan Ju Kim ကညီမရေးထားပါတယ်။မီဒီယာပါဝင်နိုင်တဲ့အခန်းကဏ္ဍကိုအမျိုးအစား၅မျိုးခွဲပြီးတင်ပြထားပါတယ်။တင်တော်တဲ့စီမင်းရှိရေးဟာပထမအမျိုးအစားဖြစ်ပါတယ်စာပေစီစီရေးကိုဖျက်သိမ်းပြီးမီဒီယာဥပဒေတွေပြဋ္ဌာန်းလာလို့လွတ်လပ်စွာတင်ပြလာကြပေမဲ့ကိုလိုနီခေတ်ဥပဒေတွေကိုတုံ့ပြန်ထောင်ချနိုင်တာမို့လွတ်လပ်စွာထုတ်ပေါ်ရေးသားခွင့်ကိစ္စမှာမရေရာမသေးကြတာတွေအများကြီးရှိနေတယ်လို့ဆိုပါတယ
်မြမမီဒီယာလောကမှာစာနယ်ဇင်းရေဒီယိုနဲ့ရုပ်မြင်သံကြားစသဖြင့်မျိုးမျိုးရှိပြီးပိုင်ဆိုင်မှုမျိုးမျိုးရှိနေလို့ပြဿနာပေါ်ပုံကိုတင်ပြထားပါတယ်စာနယ်ဇင်းမှာပုဂ္ဂလိကတွေကိုလုတ်ခွင့်ပေးလိုက်ပေမဲ့အရင်းနှီးနဲ့ဖြန့်ဖြူးရေးအင်အားကောင်းတဲ့အစိုးရသတင်းစာတွေကဆက်ပြီးလွှမ်းမိုးနေတာကြောင့်ပုဂ္ဂလိကသတင်းစာတွေတိုးတက်ဖွံ့ဖြိုးဖို့အခက်အခဲရှိတယ်လို့ဆိုပါတယ်ရေဒီယိုနဲ့ရုပ်မြင်သံကြားလုပ်ငန်းဟာအစိုးရပိုင်းဖြစ်စတင်ခဲ့တဲ့မီဒီယာတွေဖြစ်တာမို့ပုဂ္ဂလိကလုတ်ခွင့်ရလာတော့လေအစိုးရနဲ့လက်တွဲတဲ့ဖက်ဆက်လုပ်ငန်းအဖြစ်ပေါ်ထွက်လာပါတယ်ရေဒီယိုရုပ်မြင်သံကြားတစ်ခုချင်းပြန်ကြားရေးဌာနနဲ့တိတ်တဆိတ်ကန်ထရိုက်လုပ်တာမို့စီအစိုးရရဲ့ခရိုနီတွေကိုသာဒီလုပ်ငန်းမှာကြီးစိုးကြပါတယ် VOA RFA နဲ့ BBC ရဲ့အခန့်ကဏ္ဍကိုတော့စာရန်းမှာခြံလှပ်ထားပါတယ
်ဒီမိုကရေစီဓလေ့ရှင်တန်ရေးမှာမီဒီယာဟာသရုပ်ထမှန်တိုင်အဖြစ်တာဝန်ထမ်းဆောင်နိုင်ပုံကိုတင်ပြထားပါတယ်ပုံနဲ့မီဒီယာမှာမြမအလင်းနဲ့ကျင်းပုံကလူကြီးအုပ်ထားပြီးရေဒီယိုနဲ့ရုပ်သံမှာ MRTV ကတိုင်းရင်းသားဘာသာအားလုံးကိုထုတ်လွှင့်နေပါတယ်ဒီလိုလူလူအများစုကအစိုးရပြောတဲ့သတင်းကိုအများဆုံးကြားရပါတယ်။ဒါလို့အချိန်နေမှာဗေပောင်းဆောင်ကသတင်းရဖို့အခက်အခဲအများကြီးရှိပါတယ်။ဖက်ဆက်ရုပ်တံလွင့်ဌာနတွေဟာဖျော်ဖြေရေးကိုသာအဓိကထားကြပါတယ်။ရှိနေတဲ့မီဒီယာကောင်စီတွေဟာအဆင့်အတန်းရှိဖို့နဲ့ဗက်မလိုက်ဖို့အတွက်တာဝန်မယူနိုင်သေးပါဘူး။အစိုးရသတင်းစာဟာမြေသိမ်းမှုအခရီးလိုက်စားမှုနဲ့မွေးရစီအမှုဖော်ပြတာကနည်းပြီးအစိုးရကိုအမွန်းတင်တာများပါတယ်။ဒါပေမဲ့အစိုးရပေးတဲ့သတင်းကိုအများပြည်သူကယုံကြည်ကြပါတယ
်။လုံခြုံစိတ်ချစွာ AACC အလုံးမလုံးနိုင်တဲ့မီဒီယာသမားကိုဗတ်မလိုက်ဖဲအမှန်တရားဖော်ထုတ်လိမ့်မယ်လို့မမျှော်လင့်နိုင်ပါဘူး။သတင်းမှန်ဖော်ပြဖို့ထက်မိမိအန်ဒရယ်ကင်းရေးကပိုပြီးအရေးကြီးနေပါတယ်။မီဒီယာလွတ်လပ်ခွင့်မြင့်တင်ဖို့အစိုးရကကြိုးပမ်းပေမဲ့ရဲတပ်ဖွဲ့အထူးသဖြင့် SB အထူးတပ်ဖွဲ့နဲ့စစ်တပ်ကမီဒီယာသမားတွေကိုအန်ဒရယ်ပေးနေဆဲဖြစ်ပါတယ်။မီဒီယာလောကမှာအရေးအတွက်များလာသလောက်အကြီးအသေးနဲပါနေတာကိုလည်းစမ်းစစ်ထားပါတယ်မြန်မာပြည်မှာမီဒီယာသမား4,000ကျော်ရှိတယ်လို့ခန့်မှန်းပေမဲ့အများစုဟာဝါကျင့်သတင်းသမားတွေမဟုတ်ပါဘူးအခြေခံမီဒီယာသင်တန်းနဲ့အခြေခံအင်္ဂလိပ်စကားပြောသင်တန်းတွေပေးဖို့အပူတပြင်းလိုအပ်တယ်လို့ဆိုပါတယ်ဒီနေရာမှာမီဒီယာအသင်းတွေလည်းတတ်နိုင်ပုံမရဘူးလို့ဆိုပါတယ
်လွတ်လပ်တဲ့သတင်းမီဒီယာရှင်းတန်းထိထွားရေးအတွက်မီဒီယာအခြေခံအဆောက်အုံမလုံမလောက်ဖြစ်နေပုံကိုလည်းတင်ပြထားပါတယ်Telecom လုပ်ငန်းကိုပုဂ္ဂလိကပိုင်လုပ်လိုက်တဲ့အတွက်မြန်မာပြည်မှာ Telecom ကုမ္ပဏီကြီး၃ခုရှိလာပြီးလက်ကင်ဖုန်းဈေးကျလာတဲ့အတွက်၃ဆွဲသူ29သန်းလောက်ရှိတယ်လို့မနစ်ကခန့်မှန်းပါတယ်။ Internet ကိုအခြေခံတဲ့ Facebook Messenger, Email စသတွေအသုံးများလာပါတယ်။ဒါပေမဲ့ကျေးလက်မှာတော့ Radio နဲ့ရုပ်သံကိုအားကိုးကြပါတယ်။လက်ကင်ဖုန်းသုံးမှုဟာမြို့ပြက63ရာခိုင်နှုန်းဖြစ်ပြီးကျေးလက်က28ရာခိုင်နှုန်းရှိပါတယ်။internet သုံးတဲ့အတိုင်းအတာကိုသိနိုင်ဖို့ခက်ခဲပေမဲ့လက်ကင်ဖုန်းအသုံးများလာသလို internet သုံးဆွဲမှုလည်းတိုးပွားလာလိမ့်မယ်လို့ကမှန်ပါတယ်။ကမ္ဘာ internet နဲ့ဆက်သွယ်နိုင်မှုအတွက်ရေအောက်ကျိုးကိုစင်ကာပူနဲ့ဆက်သွယ်ထားပြီးမြေပေါ်ကျိုးနဲ့ထိုင်းကိုဆက်သွယ်ထားပါတယ်။ အင်တာနက်သုံးစွမ်းမှုတိုးပွားလာတဲ့ဆိုပေမဲ့အပြည်ပြည်ဆိုင်ရာတယ်လီကွန်သမဂ္ဂရဲ့2023စာရင်းအရာ166နိုင်ငံမှာမြန်မာအဆင့်ဟာ150ဖြစ်နေပြီးကမ္ဘာစီးပွားရေးဖိုရမ်ရဲ့2024စာရင်းမှာ148နိုင်ငံမှာမြန်မာအဆင့်က146ဖြစ်နေလို့အင်တာနက်မှာမြန်မာဟာအဆင့်အနှိမ်ဆုံးဖြစ်နေပါတယ်ခင်ဗျာ
ဥက္ကဋ္ဌရဲ့မြန်မာရေးသုံးသပ်ချက်ကိုအခုလိုကြာသပတေးနေ့ညပိုင်းမှာနားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်။အခုနောက်ဆုံးကြာနေသေးတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းထောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းလို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်အစိုးရကနေဆိုင်ငံအမိန်နဲ့တမ်းမြစ်ခံထားရတဲ့ကြားကပြည်တော်စုတိုင်းသားလူမျိုးများလူငယ်ညီလာခံကိုပင်လုံမျိုးမှာဆက်လက်ကျင်းပနေပါတယ်။ရခိုင်ပြည်လူမျိုးရေးပါတီ ALP ပြန်ကြားရေးဒုတာဝန်ခံဦးခိုင်မျိုးထွန်းကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကနေဖမ်းဆီးခဲ့တယ်ဆိုတာနဲ့ရှမ်းပြည်တောင်ပိုင်းလွယ်လင်းခရိုင်ပင်လုံမျိုးမှာမြန်မာနိုင်ငံလုံးဆိုင်ရာတိုင်းသားလူငယ်ညီလာခံကျင်းပနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရှမ်းပြည်နယ်အစိုးရကနေဆိုင်းငံအမိန်နဲ့တမ်းမြစ်ခံထားရတဲ့ကြားကတိုင်းရင်းသားလူငယ်ကိုယ်စားလှယ်တထောင်ခန့်ဟာပြည်ထောင်စုတိုင်းရင်းသားလူမျိုးများညီလာခံကိုရှမ်းပြည်တောင်ပိုင်းလွန်လင်းခရိုင်ပင်လုံမြို့မှာကျင်းပနေပါတယ်ပြည်ထောင်စုဖြစ်တည်ရာပင်လုံမြို့ပြည်ထောင်စုကြောက်တိုင်ဝန်းအတွင်းမှာဇူလိုင်လ29ရက်နေ့ကနေ31ရက်နေ့အထိကျင်းပနေတာပါလူငယ်တွေအနေနဲ့ပြည်ထောင်စုတမိုင်းဆက်လက်လက်ဆင့်ကမ်းသင်ဆောင်နိုင်ဖို့ပြည်ထောင်စုအကြောင်းပုံမူနားလည်သိရှိဖို့တိုင်းပြည်ကိုဖက်ဒရယ်ပြည်ထောင်စုစနစ်ပုံစံနဲ့တည်ဆောက်နိုင်ဖို့ရည်ရွယ်တယ်လို့လူငယ်ညီလာခံဖြစ်မြောက်ရေးကော်မတီစမ်းအောင်မြင့်ဦးကပြောပါတယ်အဲ့ဒီညီလာခံမှာပြည်내အခြေပြုတိုင်းရင်းသားလူငယ်တွေအပါအဝင်ကတူးကနန်းတောင်သားထဝယ်ရောတိုင်းရင်းသားလူငယ်ကိုယ်စားလှယ်မျိုးနွယ်စု22ခုတက်ရောက်ခဲ့ပါတယ်
တနင်္ဂနွေလုံးပြစ်ခတ်ရက်စေ NCA စာချုပ်လက်မှတ်ရေးထိုးထားတဲ့ရခိုင်လူမျိုးရေးပါတီ ARP ကပြန်ကြားရေးတုတ်တော်ဝန်ခံအရာရှိဦးခိုင်မျိုးထွန်းကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကရခိုင်ပြည်နယ်မြို့တော်စစ်တွေမြို့မှာဖမ်းဆီးလိုက်ပါတယ်။ဇူလိုင်လ25ရက်နေ့ကစစ်တွေမြို့မှာဖမ်းဆီးခဲ့တာပါ။ AB လအတွင်းကရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်မတော်ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာမြန်မာအစိုးရတပ်မတော်ကရခိုင်ဒေသခံကြေးရွာသားတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ကြေညာချက်တဆောင်ထုတ်ပြန်ခဲ့တဲ့အတွက်တမ်တော်အရာရှိတုပုံမူကြီးတင်နိုင်ထွန်းကဦးခိုင်မျိုးထွန်းကိုစစ်တွေခရင်တရားရုံးမှာတရားစွဲဆိုခဲ့ပါတယ်တရားရုံးတော်ကိုလာရောက်ဖို့ဦးခိုင်မျိုးထွန်းကပြက်ကွက်ခဲ့တဲ့အတွက်ဖမ်းဆီးရတာဖြစ်တယ်လို့စစ်တွေမြုပ်ခံရဲ့အရာရှိတူကပြောပါတယ်
နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ဦးဆောင်ကျင်းပမဲ့27ရာစုပင်လုံညီလာခံအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့ချင်းနိုင်ငံရေးပါတီချင်းလူမှုအဖွဲ့များပါဝင်တဲ့ညီလာခံကနေ1948ခုကပင်လုံစာချုပ်ကိုပြန်လည်ဖော်ဆောင်ဖို့ထုတ်ပြန်တောင်းဆိုလိုက်ပါတယ်ရန်ကုန်မြို့ Orchid Hotel မှာဇူလိုင်လ22ရက်နေ့ကနေ23ရက်နေ့အထိချင်းနိုင်ငံရေးပါတီ၈ခုနဲ့ချင်းလူမှုအဖွဲ့15ခုပါဝင်တဲ့ချင်းပြည်နယ်လုံးဆိုင်ရာညီလာခံတရက်ကိုကျင့်ပခဲ့တာပါအဆိုပါညီလာခံမှာပြည်နယ်အသစ်သတ်မှတ်ရေးမြေပြန့်ဒေသနဲ့အာဏာခွဲဝေရေးလွတ်လပ်ရေးမတိုင်မီအနေအထားအပေါ်အခြေခံပြီးပြန်လည်ရေးဆွဲသတ်မှတ်ရေးပင်လုံစာချုပ်ပါအချက်များပြန်လည်အသက်ဝင်စေရေးတဘာဝအရင်မြစ်တွေတရားမျှတစွာခွဲဝေရေးစတာတွေပါဝင်တဲ့ထုတ်ပြန်ကြေညာချက်တစ်စောင်ကို ZCD ကထုတ်ပြန်ပါတယ်နေရတာကျင်းပခဲ့တဲ့အဲ့ဒီဆွေးနွေးပွဲကရရှိလာတဲ့သဘောတူညီချက်ကိုပြည်ထောင်စုငင်းချမ်းရေးညီလာခံခေါ်27ရာစုပင်လုံညီလာခံမှာတင်ပြသွားမှာဖြစ်တယ်လို့သိရပါတယ်
။ဇူလိုင်လ3ရက်နေ့မိုးအဆက်မပြတ်ရွာတွင်းနေတာကြောင့်ကချင်ပြည်နယ်တွင်ပြီးခဲ့တဲ့ပတ်တွင်းမှာမြစ်ကြီးနားတနိုင်ပမော်နဲ့ဖားကမြို့နယ်တွေမှာမိုးရေရှမ်းတက်လာတယ်လို့မြစ်ရေတွေလည်းကြီးလာလို့ဒုက္ခခက်ခဲရင်ဆိုင်နေရတယ်လို့ဒေသခံတွေကပြောပါတယ်။ဦးကောင်ချမ်းဝမ်တနိုင်မြို့နယ်မှာဆိုရင်လေတနိုင်ချောင်းရည်မြင့်တက်လာလို့ဇူလိုင်လ22ရက်နေ့ကဒေသခံတွေနှီးဆက်တဲ့ဂုံးတွေမှာထွက်ပြေးခုလုံနေရပါတယ်။မိုးရာသီတန်းရည်ကြီးရည်ရှမ်းတဲ့ပြည်တနာရင်ဆိုင်နေရလို့ဖားကမှာဆိုရင်လေအခုအခါဦးရူချောင်းရည်ကြီးလာနေတယ်လို့မ မိုးဆက်တီထောင်ရွာတွင်းမယ်ဆိုရင်အန္တရာယ်ဖြစ်လာနိုင်တယ်လို့ဒေတာခန်တွေကပြောပါတယ်
။လိုင်စင်မဲ့မော်တော်ဆိုင်ကယ်တွေ without ကားတွေကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကနေပြီးဖမ်းဆီးမှုတွေအခုလအတွင်းဇက်တိုက်လှုပ်ဆောင်လာနေတယ်လို့ကရင်ပြည်နယ်အတွင်းမှာလည်းဖမ်းဆီးမှုတွေရှိလာနေပါတယ်။ကရင်ပြည်နယ်မှာလိုင်စင်မဲ့ယင်တွေကိုအသုံးပြုပြီးတော့ရာဇဝတ်မှုမူးယစ်ဆေးဝါးလက်နက်ရောင်းဝယ်မှုနဲ့ယင်တိုက်မှုတွေများလာတဲ့အတွက်လိုင်စင်မဲ့ယင်ဥပဒေအရဖမ်းဆီးမှုတွေလှုပ်ဆောင်ရတာဖြစ်တယ်လို့ကရင်ပြည်နယ်ရဲတပ်ဖွဲ့ဒုရဲမှူးကြီးဦးရဲဦးကပြောပါတယ်ရင်တင်သွင်းဂိတ်တွေကိုပိတ်ပြီးဒေသတွင်းရှိနေတဲ့ယင်တွေကိုတတ်တာတဲ့အခွန်နှုံးနဲ့တရားဝင်လိုင်စင်ထုတ်ပေးဖို့ကရင်နိုင်ငံရေးပါတီတွေစုပေါင်းတောင်းဆိုထားပါတယ်။ကရင်ပြည်နယ်ဟာလိုင်စင်မဲ့ယင်တင်သွင်းမှုအများဆုံးပြည်နယ်ဖြစ်ပါတယ
်။အခုသတင်းလော်ရီကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်။ပြည်ထောင်စုတဝန်းလုံးကတိုင်းဒေသလူငယ်တထောင်ခန့်ဟာရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်ပင်လုံမြို့မှာ၅ရက်ကြာတဲ့မြန်မာနိုင်ငံလုံးဆိုင်ရာတိုင်းဒေသလူငယ်ညီလာခံကြီးကျင်းပနေပါတယ်။အနာဂတ်ဖက်ဒရယ်ပြည်ထောင်စုအကျိုးကိုဝိုင်းဝန်းသိပိုးဖို့အမျိုးသားနိုင်ငံရေးမှလူငယ်တွေပါဝင်ထံရွက်ဖို့အဓိကဖြစ်တယ်လို့လူငယ်ခေါင်းဆောင်တွေကပြောပါတယ်။ဒီအကြောင်းကိုတော့ဆိုင်းမင်းကနေစူးစီးတင်ဆက်ထားပါတယ်။
ဒီတိုင်းဒေသလူငယ်ညီလာခံဖြစ်မြောက်ဖို့လေးနှစ်စောင့်ဆိုင်းလာခဲ့တယ်လို့ညီလာခံဖြစ်မြောက်ရေးကော်မတီဝင်မွန်လူငယ်ခေါင်းဆောင်မင်းနောင်ထောကပြောပါတယ်။
ကျွန်တော်တို့တရားဥဆောင်ပြီးတော့မှဆင်းနေပြီးတော့မှဒါတွေဖြစ်အောင်ကြိုးစားခဲ့ရတာဆိုတော့လေးနှစ်ရှိပြီပေါ့ဗျာဒီလိုနေမျိုးတွေ့ရဖို့ကျွန်တော်တို့လေးနှစ်လုံးလုံးလောက်ခဲ့ရတာကိုအဲ့ဒီလေးနှစ်လုံးလုံးအခက်ခဲကြက်တဲ့ဈားထဲမှာဒီနေ့တည်းရရတယ်ဆိုတော့ကြက်သိမ်းမှထားတာမျက်ရည်အောင်ဝဲဝမ်းတလုံ
းဇူလိုင်လ29ရက်နေ့ကနေ31ရက်နေ့ထိ5ရက်ကြာပြည်ထောင်စုတိုင်းဒေသလူမျိုးများညီလာခံကိုပြည်ထောင်စုဖြစ်တရားပင်လုံမြို့ပြည်ထောင်စုကြောက်တိုင်ဝန်းမှာကျင်းပနေတာပါမြန်မာနိုင်ငံလုံးဆိုင်ရာတိုင်းရင်းသားလူငယ်များညီလာခံဖြစ်မြောက်ရေးကော်မတီမှပါဝင်တဲ့လူငယ်ကောင်းဆောင်ဆိုင်အောင်မြင့်ဦးကတော့
တိုင်းဒါစုစုစည်းနဲ့ဒီပြည်အောင်စုစနစ်ကိုဖက်ဒရယ်ပြည်အောင်စုစနစ်ကိုတည်ဆောင်ပေးဖို့ရတဲ့ဆက်ဒရယ်ကောင်းဆောင်နဲ့ပြည်အောင်မြင့်ချိုင်းကောင်းဆောင်နဲ့ကျွန်တော်အတိအကျထားပြီးတော့ဆွေးနွေးတယ်။အဲ့ဒါကိုလည်းပညာရှင်တွေတကွတွဲပြီးတော့အဲ့ဒါခုရှိတယ်။တိုင်းရင်းသားတွေကိုစီမှာစာတန်းတွေလာတင်ပြကြမယ်။အဲ့စာတန်းတွေထွက်လာတဲ့ဟာတွေကတိုင်းဒါလူငယ်တွေရဲ့ policy ချက်နေတယ်ဖက်ဒရယ်အဆုံးပေးနိုင်တယ်ပေါ့နော်။
ဒီညီလာခံဟာအနာဂတ်မြန်မာနိုင်ငံရေးမှလူငယ်တွေပါဝင်ဖို့အဓိကဖြစ်တယ်လို့မွန်လူငယ်ခေါင်းဆောင်မင်းနောင်ထောကပြောပါတယ်
။ဆိုအနာဂတ်မှာကျွန်တော်တို့ပါဝင်နိုင်မှုကတော့အမျိုးသားနိုင်ငံရေးမှကျွန်တော်တို့ပါဝင်နိုင်အောင်တော့ကျွန်တော်တို့လုပ်ကိုလုပ်မယ်ပေါ့နော်။အဲ့ဒီသဘောတော့ကျွန်တော်တို့မှအဲ့ဒီသဘောထားအတိရှိတယ်ပေါ့နော်။ဆိုတော့ဒီအချိန်မှာပါတီတွေလက်နက်ကင်ချင်းမကင်ချင်းတွေကိုကျွန်တော်တို့ကမစဉ်းစားတော့ဘဲနဲ့ National Politics ပေါ့နော်။ဒီအမျိုးသားမူဝါဒရေးဆွဲရေးတွေမှာကျွန်တော်တို့ပါဝင်နိုင်အောင်ဒါကိုအစမ်းကုန်ကြိုးစားသွားမယ်ပေါ့။
ပင်လုံမြို့မှာကျင်းပတဲ့မြန်မာနိုင်ငံလုံးဆိုင်ရာတိုင်းဒေသလူငယ်များညီလာခံမှာရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဆောက်ခမ်းပင်ဖာပအိုးမျိုးသားလူမျိုးရေးအဖွဲ့နိုင်ငံကပူမူကြီးခွန်ကတို့အပြင်လွတ်တော်အမတ်တွေတက်တိပညာရှင်တွေတက်ရောက်ခဲ့ကြပါတယ်ညီလာခံမှကျင်းပခင်တည့်လို့မှ20ရာစုပင်လုံညီလာခံအတွက်အဟံအတာဖြစ်တော်မှာကိုစိုးရင်လို့ရှမ်းပြည်နယ်ဆွေရကဆိုင်းငံ့ထားဖို့ညွန်ကြားစာပေးပို့ခဲ့ပေမဲ့ရှမ်းပြည်နယ်ဝန်ကြီးချုပ်နဲ့ဆွေးနွေးပြီးတဲ့နောက်မှာကျင်းပခွင့်ရခဲ့တာဖြစ်ပါတယ
်ဆက်ပြီးတော့21ရာစုပင်လုံညီလာခံကျင်းပတဲ့အခါမှာမွန်အမျိုးသားတရက်လုံးကိုကိုစားပြုတင်ပြနိုင်မှုအတွက်မွန်ပြည်သက်ပါတီကဥဆောင်ပြီးကျင်းပမယ်မွန်အမျိုးသားကွန်ဖရင့်မှာမွန်နိုင်ငံရေးပါတီနှစ်ခုဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်အမျိုးသားပါတီတို့ကနေတက်ရောက်ဖို့မတိကျတဲ့အခြေအနေမှာရှိပါတယ်ဒီအကြောင်းကိုတော့မြင်းစနိုင်းကနေစူးစီးတင်ဆက်ထားပါတယ်ရှင
်မွန်အမျိုးသားကွန်ဖရင့်ကျင်းပမဲ့ကိစ္စနဲ့ပတ်သက်ပြီးမွန်ပြည်သက်ပါတီပြည်တွင်းရဲရတာဝန်ခံနိုင်ဝင်လှကအခုလိုရှင်းပြပါတယ
်သူလက်ရှိဆိုရကဖိတ်ခေါ်နေတဲ့ဒီဒါဒီတော့လူမျိုးလာကဒီလူရလုံးကိုကြားပြီးတော့အညီလာကမှာအတန်တန်ထဲပြို့နိုင်ဆိုနိုင်ကိုအလုံးပါဝင်တဲ့ CUV ဘောကြီးတစ်ခုလောက်ကိုစီစဉ်နေပါတယ်
ကော်ဖရက်ဖီမဲရေးကော်မတီမှာမွန်နိုင်ငံရေးပါတီနှစ်ပါတီနဲ့မွန်လူမှုအဖွဲ့အစည်းတွေကနေအချိုးကျကိုယ်စားလှယ်ပါဝင်ပေးဖို့မွန်ပြည်သက်ပါတီကကန့်လန့်ထားပေမဲ့မွန်နှစ်ပါတီကတော့ပါဝင်နိုင်ခြင်းမရှိဘူးလို့အကြောင်းပြန်ထားသလိုကော်ဖရက်ကိုတက်ရောက်ဖို့ရှိမရှိဆိုတာကိုလည်းခုထိမဆုံးဖြတ်ရသေးဘူးလို့ပါတီကောင်ဆောင်တွေကနေသိရပါဗျ။မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီကတော့မွန်ပြည်သက်ပါတီဥဆောင်လောက်မဲ့ကော်ဖရက်တက်ရောက်ဖို့ခက်ခဲတယ်လို့ပါတီအသွင်းမှူးနိုင်စံတင်ကပြောပါဗျ။တက
်ခါရစည်းတော့မှာပေါ်ပြည်ပါတီတောင်းဆိုထားတဲ့ချက်ရှိတယ်ပြည်တွင်းနိုင်ငံရေးပါတီရဲ့ဒီနေ့ဆီရဆိုစီအစိုးရဖွဲ့စည်းပြီးဟဲ့လောလဆာတွေးဆောင်ဆွေးနွေးဖွင့်တောင်းတာပူပေါင်းဆောင်ရွက်တာမှာပါအဲ့ဟာဒီကြောင့်ကျွန်တော်တို့ကခါလိုက်ကြအများကြီးသတိထားတယ်ဘာဖြစ်နိုင်ငံတော်ကဒီ second unit နဲ့ပတ်သက်ပြီးတော့မဖြတ်သိမ်းရသေးဘူးနိုင်ငံတော်ကတိမှတ်ပြီးတော့ NCO နဲ့ပတ်ထိုးကြဖွဲ့စည်းမှတ်တာတောင်းမှာဖွဲ့စည်းပြီး
ဒီချက်ကိုတုံးပြီးတော့ပါတီဖြတ်သိမ်းထားနိုင်တယ်
ဒါပေမဲ့လည်းမွန်လူမှုအဖွဲ့အစည်းတွေကတော့ conference တက်ရောက်ဖို့ conference မှာတင်ပြဆွေးနွေးသွားဖို့အချက်လက်တွေကိုစုဆောင်းထားပြီးဖြစ်တယ်လို့မွန်နှစ်ပါတီပါဝင်လာနိုင်အောင်လဲစူးစမ်းနေတယ်လို့မွန်လူမှုအဖွဲ့အစည်းကကိုမင်းမင်းကပြောပါတယ
်ကျွန်တော်ဆေးအဆူတောက်ကြတာပါတိုက်တွန်းချင်တယ်ဆိုတော့မျိုးသားရဲ့အကျိုးစီးပွားကိုဒီဆက်ဥပဒေကိုမူပေါင်းလဲလွတ်အောင်ထောက်ပြန်ချက်ပြမှအတင်းခံမှုနဲ့နေပြီးတော့မွန်မျိုးသားအကျိုးစီးပွားကိုတစ်ဆုတ်အောင်မပြုလုပ်ဖို့တော့ကျွန်တော်တောင်းဆိုဆေးအဆူပဲအဲ့ဒါကိုလည်းနှစ်ပါတီလုံးသုံးပါတီလုံးကိုကျွန်တော်တို့လောက်လိုက်လုံနေတဲ့နေသားရှိတယ်လို့ပြောလို့ရတယ
်။ Conference မှာ27ရာစုပင်လုံညီလာခံတက်မဲ့အကြောင်းနဲ့အမျိုးသားစည်းလုံးညီညွတ်ရေးအတွက်80ဘလူအကောင့်ထဲတွားကြမလဲဆိုတဲ့အကြောင်းကိုအဓိကဆွေးနွေးချက်မှာဖြစ်ပြီးတော့မော်မျိုးသားများရေးသွဲထားတဲ့ရမညပြည်နယ်ဖွဲ့စည်းပေါ်ခြေကဥပဒေကိစ္စအမျိုးသားညီလာခံတရက်စီရင်ကျင်းပဖို့ကိစ္စတွေကိုလည်းထက်သွင်းဆွေးနွေးသွားဖို့ရှိပါတယ်။ Conference ကိုအောက်ကလပထမပတ်တွင်မွန်ပြည်သစ်ပါတီထိုင်းချုံနယ်မြေဖြစ်တဲ့မော်လမြိုင်ခရိုင်ဌာနချုပ်တည်ရှိရာကရင်ပြည်နယ်ကျန်းအင်စိတ်ကြီးမြို့နယ်တောင်ပေါက်ကျေးရွာမှာကျင်းပသွားဖို့အစီအစဉ်ထားပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ရှမ်းပြည်နယ်အစိုးရကနေဆိုင်းငံ့အမိန့်နဲ့တမ်းမြစ်ခံထားရတဲ့ကြားကလွဲလင်းခရိုင်ပင်လုံမြို့မှာပြည်ထောင်စုတိုင်းရင်းသားလူမျိုးများလူငယ်ညီလာခံကိုကျင်းပနေပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။ထိုင်းနယ်စပ်ဒေသကစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည10နာရီကနေ17နာရီထိလိုင်းနိုမီတာ32နဲ့50တို့ကနေနားဆင်နိုင်သလိုမိုဘိုင်းတယ်လီဖုန်းတွေကနေပြီးတော့လည်းနားဆင်နိုင်ကြပါရရှင်။မနေ့ဖန်တောက်ကြနေမနေ့6နာရီကနေ9နာရီထိအစီအစဉ်တွေကိုတော့လိုင်းနိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါရ။တောက်ကြနေမနေ့ခင်မှာကျမကြီးနဲ့တိုင်းရင်သတင်းလွှာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြရမှာဖြစ်ပါတယ်။ VOE ရဲ့ကြာသာပတင်းနေညပိုင်းအစီအစဉ်တွေမကြာခင်ပြီးဆုံးပါတော့မယ်ရှင်။အခုညပဲအစီအစဉ်အဆုံးမတက်ခင်မှာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါဦးမယ်ရှင
်။အမေရိကန်သမ္မတဒေါ်ဝင်တွေဟီလာရီကလင်တန်ထက်ပိုပြီးရည်ချင်းပြည့်သွားတဲ့တခြားအမျိုးသားဒါမှမဟုတ်အမျိုးသမီးတူဦးမရှိဘူးလို့လက်ရှိသမ္မတဘရက်ကိုဘားမကပြောလိုက်ပါတယ်။ပင်ဆယ်ဗီးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့မှာကျင်းပနေတဲ့ဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာပါတီညီလာခံမှာတတိယနေ့ဂျာဇာပရီနီညကမိန့်ခွန်းပြောတဲ့အထဲသမ္မတဥပမာကအဲ့လိုပြောသွားတာပါ။ပါတီညီလာခံနောက်ဆုံးနှုတ်ဖြစ်တဲ့ဒီကနေ့ညမှာတော့အမေရိကန်နိုင်ငံရေးသမိုင်းမှာအဓိကပါတီကြီးတစ်ခုကနေပထမဆုံးအမျိုးသမီးသမ္မတလောင်းဖြစ်လာတဲ့ဟီလာရီကလင်တန်ကသူ့ရဲ့သမိုင်းဝင်မိန့်ခွန်းကိုပြောကြားမှာဖြစ်ပါတယ်။ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်နိုင်ငံခြားရေးဝန်ကြီးတာဝန်ယူချိန်ကဖျက်ပစ်လိုက်တဲ့အီးမေးလ်တွေကိုရှာဖို့ကလင်တန်ရဲ့ကိုယ်ပိုင်အီးမေးလ်ဆာဗာကိုဟက်လုပ်ပါလို့ရုရှားကိုသူပြောတာဟာထင်းငော်လောင်ပြောင်ပြီးပြောတာပါလို့ Republican သမ္မတလောင်း Donald Trump ကပြောပါတယ်။တူရကီနိုင်ငံမှာစစ်ဖက်ဝန်ထမ်း 2,400 ကျော်ကိုထုတ်ပစ်လိုက်ပြီးနောက်တစ်ရက်မှာအခြေအနေကိုပြန်ထိန်းသိမ်းနိုင်ရေးကြိုးစားဖို့စစ်ကောင်စီအစည်းအဝေးတက်ကိုကမန်ဂရမ်းမဲခေါ်ယူကျင်းပပါတယ်။တူရကီစစ်ဖက်ရဲ့ထိတ်တန့်အရာရှိပေါင်း358ဦးထဲကထပ်ဝက်နှိပါဖြစ်တဲ့ကြီးတက်တဲ့ရေတပ်ဗိုလ်ချုပ်ကြီး149ယောက်နေရာကိုအစားထိုးဖို့စစ်ဖက်ကောင်ဆောင်တွေလုပ်ကြရမှာပါ။အဲ့ဒီဗိုလ်ချုပ်ကြီးတွေကိုဇူလိုင်လ15ရက်နေ့ကမောင်မြင်ဖြစ်ခဲ့တဲ့ဆရာနာသိမ်းမှုစူးစမ်းမှုမှာပါဝင်ခဲ့တယ်ဆိုတဲ့တန်တရားနဲ့ထုတ်ပြလိုက်တာပါ။ကမ္ဘာလေထုတွေကိုတရုတ်ဒုံးရင်ဒဇင်ပြောင်းဝင်လာတာကနေမျောလင့်မထားတဲ့အလင်းတန်းကြီးပေါ်လာတာကိုအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကဒေသခံတွေတွေ့ခဲ့ကြရပါတယ်။တရုတ်နိုင်ငံရဲ့ CZ7 ဒုံးရင်ဟာကမ္ဘာလေထုတွေကိုပြောင်းဝင်လာခဲ့တယ်လို့အမေရိကန်မဟာဗျူဟာကုကဲမှုဌာနချုပ်ပြောခွင့်ရမျိုးသမီးဂျူလီဇိုင်ကန်ဟောင်းက AP သတင်းဌာနကိုပြောပါတယ်။ဒါပေမဲ့ဒုံးရင်ဟာမြေပြင်ပေါ်ကအများပြည်သူတွေအန်ဒရယ်ဖြစ်နိုင်တဲ့အခြေအနေရှိခဲ့သလားဆိုတာကိုတော့သူကမပြောပါဘူး။ကချင်ပြည်နယ်မန်ဂျာမြို့မှာကျင်းပနေတဲ့တိုင်းသားပေါင်းစုမျက်နှာစုံညီအစည်းအဝေးတတိယနေ့ဒီကနေ့မှာဖက်ဒရယ်ပြည်ထောင်စုအမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာအခြေခံမူတွေကိုဆွေးနွေးကြတယ်လို့ဆွေးနွေးပွဲတက်နေသူတွေကပြောပါတယ်ခင်ဗျာ
။ကြာသာပတိနေ့ညနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကျင်ညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Skip 6ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။တောက်ကြနေမြန်မာပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49တို့ကနေနားဆင်နိုင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးချွန်းလန်းချမ်းမြေ့ကြပါစေ။ကျွန်မခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.